Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဇန်နဝါရီလ29ရက်တောက်ကြနေညပဲ VOE စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွာညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပဲသတင်းတွေကိုမိုက်တန့်စင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြမှာပါ။ဒီနေ့ဟွန်ကြီးချုပ်ထရီဇာမေနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ဒီကနေ့သမ္မတအင်ဖြူတော်မှာတွေ့ဆုံမှုရှိပါတယ်။သမ္မတထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ကတော့စနေနေ့မှာတယ်လီဖုန်းကနေတဆင့်ဆက်သွယ်ပြောဆိုကြမယ်လို့ခန့်မှန်းထားပါတယ်။အီရန်ဆိုရကိုပိုပြီးတင်းတင်းမာမာဖိအားပေးဖို့တွန်းလှုပ်သွားမယ်လို့အမေရိကန်ပါတီနှစ်ရာစလုံးရဲ့လွှတ်တော်အမတ်တွေကပြောပါတယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံကထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
အခုညနားဆင်ရမယ့်သတင်းလှတွေထဲမှာတော့မဟာရန်ကုန်မြို့တော်မှာရင်ကျော်ပိတ်ဆို့နေတာတွေဟာကားအစင်းရေချက်အတိုးလာတာအပြင်တခြားဘလို့အကြောင်းတွေရှိနေပါသေးသလဲဆိုတာ
ဟိုလက်ရှိရန်ကုန်မြို့ရဲ့လူဦးရေနဲ့ရန်ကုန်မြို့ရဲ့ကားအစင်းရေအတွက်နဲ့ဆိုရင်အများကြီးလိုသေးတယ်အများကြီးလိုသေးတယ်နော်တကယ်တော့စိတ်ကမရှိတာရင်မောင်းစိတ်ကမရှိဘူး
ကားဝယ်ရောက်လုပ်နေသူတူရဲ့ပြပြချက်နဲ့အတူနှာစင်နိုင်ပါလေရှင်တခါရှမ်းပြည်နယ်မြောက်ပိုင်းလက်တလောတိုက်ပွဲဖြစ်ပွားနေတဲ့အချိန်နဲ့နှစ်ဖက်ငြိမ်းချမ်းရေးဆွေးနွေးမှုလာလာနိုင်ငံတကာသတင်းလွှာမှာတော့မြောက်အတ္တလန္တစ်စာချုပ်အဖွဲ့နေတိုးအဖွဲ့မှအမေရိကန်ရဲ့အထောက်အကူမရှိတော့တဲ့အခါဥရောပနိုင်ငံတွေအနေနဲ့စစ်ရေးစွန့်ရည်လိုအပ်ချက်တွေအများကြီးကြုံလာနိုင်တဲ့အချိန်တွေကိုနှာစင်ကြရမှာပါဒီလိုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုရင်ဆုံးနောက်ဆုံးရထားတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ကကြေညာပါမယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ပြည်ထောင်စုဝန်ကြီးချုပ်ထရီဇာမေတို့ဒီကနေ့သမ္မတအင်ပြူတော်မှာတွေ့ဆုံဆွေးနွေးဖို့ရှိပြီးပူးတွဲသတင်းစာရှင်းလင်းပွဲလည်းလုပ်ဖို့ရှိပါတယ်။ထရီဇာမေဟာမစ္စတာထရမ့်သမ္မတဖြစ်လာပြီးကလေးကဆိုရင်ပထမဆုံးတွေ့ဆုံနဲ့ပြည်ပခေါင်းဆောင်ဖြစ်ပါလိမ့်မယ်။ခေါင်းဆောင်နှစ်ယောက်စလုံးဟာသူတို့ရဲ့နိုင်ငံတကာဆက်ဆံရေးကိုအထူးသဖြင့်ကုန်သွယ်ရေးကနေတဆင့်ပြုပြင်ပြောင်းလဲဖို့စလုပ်ထားပါပြီ။ဥရောပသမဂ္ဂ EU ကနေပြည်ထောင်နိုင်ငံနှုတ်ထွက်မဲ့ကိစ္စ12နိုင်ငံပါပစိဖိတ်ရောင်းဝယ်နိုင်ငံတွေအကြားကုန်သွယ်ရေးသဘောတူညီချက် TPP ကနေနှုတ်ထွက်ဖို့မစ္စတာထရမ့်ကလှုပ်ထားတဲ့ကိစ္စတွေကြောင့်ကမ္ဘာတဝန်းမှာကုန်သွယ်ရေးဆိုင်ရာသဘောတူညီချက်အသစ်တွေအတွက်ဆက်စပ်ညှိနှိုင်းမှုလိုလာပါတယ်။ EU ကနေနှုတ်ထွက်မဲ့ဝန်ကြီးချုပ်မေရဲ့အစီအစဉ်တွေထဲမှာလူဝင်မှုကြီးကြပ်ရေးကိုထိန်းချုပ်မဲ့ဦးစားပေးလုပ်ငန်းတစ်ခုလည်းပါပါတယ်။ဒါပေမဲ့အသေးစိတ်မူဝါဒတွေကိုတော့အခုချိန်ထိမကြေညာသေးပါဘူး။ကုလသမဂ္ဂလိုနိုင်ငံတကာအဖွဲ့အစည်းတွေအတွက်အမေရိကန်ကထည့်ဝင်နေတဲ့ရန်ပုံငွေကိုဖျက်တော့မလားဆိုတာသမ္မတထရမ့်ကမဆုံးဖြတ်ရသေးဘူးလို့အင်ဂျီလိုပြောခွင့်ရရှွန်စပိုက်ဆာကပြောပါတယ်။အဲဒီနိုင်ငံတကာအဖွဲ့အစည်းတွေမှာအမေရိကန်ရဲ့ခန့်ကဏ္ဍကိုလျှော့ချဖို့သမ္မတကစဉ်းစားနေတယ်ဆိုတဲ့သတင်းတွေကထွက်ထားတာပါ။တခြားနိုင်ငံတွေရဲ့ရေးကိစ္စတွေမှာကိုလိုချင်းသူတို့ဖြစ်အောင်အမေရိကန်နဲ့ပြည်တွင်တို့ဝင်ဆွတ်တဲ့အချိန်ကာလတွေအဆုံးသတ်သွားပြီလို့ဝန်ကြီးချုပ်မေကဖီလာဒယ်ဖီးယားမြို့မှာရီပပ်ဘလီကန်ခေါင်းဆောင်တွေကိုကြားတာပရိနေကပြောပါတယ်
။ပြည်တွင်နိုင်ငံအနေနဲ့ကမ္ဘာမိတ်ဖက်နိုင်ငံတွေနဲ့ကုန်သွယ်ရေးခိုင်မာအားကောင်းအောင်လုပ်နေချိန်မှာပဲဥရောပသမဂ္ဂ EU အတွက်လှုပ်ပေးရမယ့်တာဝန်တွေကိုဆက်လုပ်သွားမှာဖြစ်တယ်လို့ပြည်တွင်ဗန်နာယီဝန်ကြီးကပြောပါတယ်။ EU ဗန်နာယီဝန်ကြီးတွေရဲ့စီးပွားရေးနဲ့ဗန်နာယီကောင်စီ ECOFIN အစည်းအဝေးကျင်းပနေတဲ့ Brussels မြို့တော်မှာဝန်ကြီး Philip Hammond ကသတင်းထောက်တွေကိုဒီကနေ့မှပြောတာပါ။ပြည်တွင်နိုင်ငံဟာ EU အဖွဲ့ဝင်ဖြစ်အပြေးဝါဆက်ပါဝင်နေပြီးတော့ကျွန်တော်ရဲ့လှုပ်ဖော်ကင်ဘက်ဗန်နာယီဝန်ကြီးတွေနဲ့ဆွေးနွေးဖို့ကျွန်တော်ဒီကိုရောက်နေတာလို့ဝန်ကြီး Hammond ကပြောပါတယ်။ကျွန်တော်တို့ဟာအဖွဲ့ဝင်ဖြစ်ဆက်ရှိနေသေးသရွေ့အပြေးဝါဆက်ပြီးပါဝင်သွားမယ်။စီးမြင်စည်းကမ်းတွေနဲ့ EU ရဲ့ဥပဒေတွေကိုဆက်ပြီးလိုက်နာသွားပါမယ်လို့ Mr. Hammond ကပြောပါတယ်။ရှင်ပြိုင်နိုင်စွမ်းအားဆက်ကောင်းစေဖို့အတွက်အစိုးရအနေနဲ့အခွန်လျှော့ချနိုင်ချေရှိတယ်လို့ဒီလအစောပိုင်းမှာဝန်ကြီး Hammond ကပြောထားပါတယ်။ EU ကနေဗီဒိန်ထွက်တဲ့အခါ EU ရဲ့တခုတည်းသောဈေးကွက်ကိုဝင်နိုင်တဲ့အခွင့်အလမ်းလက်လွတ်သွားမှာကိုစိုးရိမ်ပြီးတော့ဗီဒိန်ခြေဆိုင်နိုင်ငံတကာဗန်တွေကသူတို့ရဲ့လုပ်ငန်းတချို့ကိုဗီဒိန်နိုင်ငံပြင်ပကိုရွှေ့လိုက်ကြရတဲ့အမျှဝန်ကြီး Hammond ကအဲ့လိုပြောသွားတာပါ။ EU ကနေထွက်ဖို့အတွက်2016ခုနှစ်ဇွန်လမှာလူမှုဆန္ဒခံယူပွဲမှာမဲပေးဆုံးဖြတ်ထားတာပါ။ဒါပေမဲ့နှုတ်ထွက်ရေးဆိုင်ရာစိတ်ဆက်ညှိနှိုင်းတာတွေကိုမတ်လနောက်ပိုင်းမှာမှစတင်မယ်လို့ခန့်မှန်းထားပြီးတော့လုပ်ငန်းစဉ်ပြီးတဲ့အထိဗီဒိန်နိုင်ငံအနေနဲ့ EU အဖွဲ့ဝင်ဖြစ်ဆက်ရှိနေမှာဖြစ်ပါတယ
်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့စနေနေ့မှာတယ်လီဖုန်းကနေတဆင့်စကားပြောကြလိမ့်မယ်လို့ယူဆထားပြီးဒါဟာမစ္စတာထရမ့်တရားဝင်သမ္မတတာဝန်ယူပြီးတဲ့နောက်ခေါင်းဆောင်နှုတ်ဦးပထမဆုံးအကြိမ်စကားပြောတာဖြစ်ပါမယ်။ပြီးခဲ့တဲ့နိုဝင်ဘာလအမေရိကန်သမ္မတရွေးကောက်ပွဲမှာမစ္စတာထရမ့်အနိုင်ရခဲ့ချိန်တုန်းကလည်းသူတို့နှုတ်ဦးတစ်ကြိမ်စကားပြောခဲ့ပါသေးတယ်။အဲဒီချိန်တုန်းကတော့နှစ်နိုင်ငံဆက်ဆံရေးပုံမှန်ပြန်ဖြစ်ခြင်းနဲ့အကြောင်းပြောခဲ့ကြတာပါ။သူအနေနဲ့အရှင်သမ္မတဗရာကူဘာမားထဲရုရှားနဲ့ပူပြီးဆက်ဆံရေးကောင်းမွန်တဲ့ကောင်းမွန်ခြင်းနဲ့အကြောင်းသမ္မတထရမ့်ကပြောထားသလိုဥဘာမားအစိုးရလက်ထက်ရုရှားနိုင်ငံပေါ်ချမှတ်ထားတဲ့တန်ခတ်ရေးယူမှုတွေကိုဖယ်ရှားပေးနိုင်ခြင်းရှိတယ်လို့လည်းပြောထားပါတယ်။သမ္မတထရမ့်ကိုဝေဖန်သူတွေကတော့မစ္စတာပူတင်နဲ့ဆက်ဆံရေးကိုသဘောမတွေ့ပါဘူး။ထရမ့်ဟာမစ္စတာပူတင်ကြိုးစွဲရကတဲ့ရုပ်သေးလို့ဒီမိုကရက်တစ်ပါတီကနေသမ္မတရွေးကောက်ပွဲမှာဝင်ပြိုင်ခဲ့တဲ့နိုင်ငံခြားရေးဝန်ကြီးအောင်ဟီလာရီကလင်တန်ကဝေဖန်ခဲ့ပါတယ်။ ပြီးခဲ့တဲ့ရွေးကောက်ပွဲမှာထရမ့်အသားစီးရအောင်ရုရှားကဂျာဝင်နှောက်ယှက်ပေးကြတာတွေရှိခဲ့ကြောင်းအမေရိကန်ထောက်လွှမ်းရေးအေဂျင်စီတွေကသမ္မတကိုအစီရင်ခံခဲ့တယ်လို့လည်းဆွဆဲပြောဆိုတာတွေရှိပါတယ်။သမ္မတထရမ့်ကတော့ရုရှားအကူအညီနဲ့ရွေးကောက်ပွဲမှာသူအနိုင်ရခဲ့တာလို့ပြောနေတာတွေကိုလက်မခံပါဘူး
။အမေရိကန်ပြည်အောင်စုတဲ့ကိုအထောက်အထားမရှိဘဲဥပဒေမဲ့ဝင်ရောက်လာသူတွေကိုခိုလုံခွင့်ပေးထားတဲ့အမေရိကန်မျိုးကြီးတွေကိုအစိုးရရဲ့အထောက်ပံ့တွေဖျက်တောက်ပြီးနှိမ်နင်းသွားမဲ့အမိန့်ကိုသမ္မတထရမ့်လက်မှတ်ရေးထိုးထုတ်ပြန်လိုက်တဲ့အပေါ်မှာအမေရိကန်တဝန်ကရဲအရာရှိတွေကသူတို့ရဲ့စိုးရိမ်စိတ်တွေကိုကြာတာရင်းနေကထုတ်ဖော်ပြောကြားလိုက်ပါတယ်။အစိုးရအထောက်ပံ့တွေဖျက်တောက်ပြီးဒေတာတွင်းမူဝါဒတွေကိုအတင်းပြောင်းလဲဖို့လုပ်တာဟာပြဿနာရှိတယ်လို့ရဲအရာရှိတွေကပြောပါတယ်။နောက်ပြီးအမေရိကန်လူဝဲမှုကြီးကြပ်ရေးနဲ့ရဲတွေပူးပေါင်းဆောင်ရွက်မှုရှိဘူးဆိုတဲ့ထင်မြင်ချက်ကမှားနေတယ်လို့လည်းပြောပါတယ်။ဒီလိုထောက်ပံ့ကြေးတွေဖျက်တောက်ခံရမယ့်အရေးကျွန်တော်တို့စိုးရိမ်မိပါတယ်လို့မြို့ကြီးများရဲ့ရဲတပ်ဖွဲ့များအသင်းဥက္ကဋ္ဌမေရီလန်ပြည်နယ်မော်တိုဂမ်မရီခရိုင်ရဲတပ်ဖွဲ့အကြီးအကဲဂျေသောမတ်စ်မန်ဂျာကပြောပါတယ်။လူဝဲမှုကြီးကြပ်ရေးကိစ္စကိုင်တွယ်ဖို့ရမှာတနိုင်ငံလုံးကရဲဌာန 18,000 လုံးနဲ့ကိုက်ညီတဲ့တခုတည်းသောနည်းလမ်းဆိုတာမျိုးမရှိပါဘူးလို့လည်းသူကပြောပါရယ်တကယ်တမ်းပြောရရင်ဒီကိစ္စတွေဆိုတာဒေသန္တရရဲတပ်ဖွဲ့တွေကိုဗန်ဒါငွေချပြီးတာဝန်ပေးထားတဲ့အလုပ်လည်းမဟုတ်ပါဘူးလူဝဲမှုကြီးကြပ်ရေးဥပဒေကိုဗဟိုအစိုးရကပဲပြင်းကြက်မှတ်လှုပ်ဆောင်နိုင်မှာပါကျွန်တော်တို့အနေနဲ့ပူးပေါင်းကူညီဖို့အစဉ်သင့်ရှိပါတယ်လို့ Iowa ပြည်နယ် Marshall တောင်မျိုးရဲ့ရဲတပ်ဖွဲ့အကြီးအကဲ Mike Dubber ကပြောပါရယ်
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေကနေတောက်ကြညာပဲတဲ့တွေကိုတည်းဆက်လက်ထုတ်လွှင့်နေပါတယ်။ဖေဖော်ဝါရီလ10ရက်နေ့မှာကျင်းပဖို့စီစဉ်ထားတဲ့ဆီးရီးယားငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုဖေဖော်ဝါရီလနောက်ပိုင်းအထိရွှေ့လိုက်တယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးကအစောပိုင်းမှာပြောပေမဲ့ကုလသမဂ္ဂကတော့ရွှေ့ဆိုင်မှုအတည်ပြုချက်ရှိမထားသေးဘူးလို့ပြောပါတယ်။ဆီးရီးယားသဘောဝုစုအတော်များများနဲ့မော်စကိုမြို့တော်မှာဒီနေ့လုပ်တဲ့စည်းဝေးတွင်ရုရှားနိုင်ငံသားရေးဝန်ကြီးဆာဂီလက်ဖရော့ဖ်ကဆွေးနွေးပွဲရွှေ့မယ်ကိစ္စကြေညာတာပါ။ကုလသမဂ္ဂကဂျောင်းဝင်ဆက်ဆက်ပြီးဂျနီဗာမှာလုပ်မယ်ဆွေးနွေးပွဲတွေဘာကြောင့်ရွှေ့ဆိုင်ရတာလဲဆိုတာကိုတော့လက်ဖရော့ဖ်ကပြောမသွားပါဘူး။ဒါပေမဲ့လည်းဂျနီဗာဆွေးနွေးပွဲကိုတက်မဲ့တန်တမန်စီရင်ကိုအချောမတက်ရသေးတယ်လို့ရွှေ့ဆိုင်မဲ့ကိစ္စကိုလည်းအတိမပြုပါဘူးလို့ဆီးရီးယားဆိုင်ရာကုလသမဂ္ဂအထူးတန်တမန်ရဲ့ပြောခွင့်ရကပြောပါတယ်။ဒီတင်းဘက်အစောပိုင်းတော့ကတူရကီ၊ရုရှားနဲ့အီရန်တို့ကမကထလုပ်ပြီးဆီးရီးယားဆိုရနဲ့တပုံအုပ်စုတွေကြားပထမအကြော့ငင်းချမ်းရေးဆွေးနွေးပွဲတွေကိုကာဇက်စတန်နိုင်ငံမှာလုပ်ခဲ့ပါတယ်။အဲဒီဆွေးနွေးပွဲတွေကနေဒေသတစ်ပိုင်းအပြည့်ရထားတာကိုစောင့်ကြည့်ပြဖို့နဲ့ဆီးရီးယားပြည်ပခါအတွက်နိုင်ငံရေးအဖြစ်တခုရလာရေးလှုံ့ဆော်သွားဖို့သုံးနိုင်ငံသဘောတူခဲ့ကြပါတယ်။ဒီဇင်မာလာနှောင်းပိုင်းမှာစပြီးအသက်ဝင်ခဲ့တဲ့အပြည့်အဝသဘောတူညီချက်ကိုလက်နက်ကင်တချို့ကြောင့်အပြတ်ခံမှာမဟုတ်ဘူးလို့တူရကီပြောခွင့်ရမက်ဖ်တူအိုဂလူကကြေညာပေးနေမှာပြောပါတယ်
။အီရန်ဆိုရအပေါ်အမေရိကန်ကပိုးပြီးတင်းတင်းမာမာတုံ့ပြန်လှုပ်ဆောင်မှုတွန်းအားပေးသွားမယ်လို့အမေရိကန်ပါတီနှစ်ရက်ဆုံးကလွှတ်တော်ကိုယ်စားလှယ်တွေကအီရန်တိုက်ခန့်အဖွဲ့တစ်ဖွဲ့ကိုပြောပါတယ်။အလားတူတင်းမာတဲ့ရည်တည်ချက်မျိုးကင်ဆွဲသွားမယ်ဆိုတာကိုရွေးကောက်ပွဲမဲဆွယ်စည်းရုံးမှာပြောထားတဲ့အတိုင်းသမ္မတထရမ့်ကလုပ်မလားဆိုတာကိုအီရန်မှာစောင့်ကြည့်နေကြပါတယ်။အီရန်နယ်ပေါ်အမေရိကန်နိုင်ငံသားများအဖွဲ့ OIAC နဲ့အင်္ဂါနေ့ကတွေ့ဆုံချိန်အတွင်းမှာ Republican နဲ့ Democrat အောက်လွှတ်တော်အမတ်6ယောက်ကအိတ်လိုခရီးပေးကြတာပါ။ဒီဖွဲ့ဟာပြည်ပအီရန်လှုပ်ရှားမှုအဖွဲ့မာဂျာဟာဒင်းအီကလက်ဒါမမဟုတ် MEK လို့ခေါ်တဲ့အဖွဲ့ရဲ့မဟာမိတ်ဖြစ်ပြီးတော့ဝါရှင်တန်မြို့တော်က Raven Outlet တော်ရုံးမှာလုပ်တဲ့စုဝေးပွဲတစ်ခုမှာစကားပြောဖို့လွှတ်တော်မတ်တွေကို OIAC အဖွဲ့ကဖိတ်ခဲ့တာပါဒီပွဲဟာ Congress လွှတ်တော်ကိုတနှစ်တာလှုံ့ဆော်စည်းရုံးပြောဆိုရေးဒီဖွဲ့ရဲ့စီစဉ်တစိတ်တစ်ပိုင်းလည်းဖြစ်ပါတယ
်ကင်ညာနိုင်ငံနဲ့နယ်စပ်နာဆိုမာလီယာနိုင်ငံခူဘီယောမြို့တော်ဝန်ဟာအယ်ရှာဘတ်စစ်သွေးကြွရရဲ့အာရုံတိုက်ခိုက်မှုတွင်ဒေဆုံးသွားတယ်လို့ဒေသခံတွေနဲ့စစ်ဖက်သတင်းရင်းမြစ်တွေကအတည်ပြုပြောဆိုပါတယ်ကင်ညာစစ်စခန်းကိုအယ်ရှာဘတ်စစ်သွေးကြွတွေဒီကနေ့မနေ့အစောပိုင်းကဝင်တိုက်တာမှာမြို့တော်ဝန်မိုဟာမက်ဒူဟာယဲနူးဟာစခန်းထဲမှာတည်ဆုံသွားတယ်လို့ဒေသခံတူရဲ့စစ်တပ်ရာရှိတူကဒေသခံတူနဲ့စစ်တပ်ရာရှိတူက VOA ဆိုမာလီဘာသာဌာနကိုပြောပါတယ်မြို့တော်ဝန်နူးအပြင်တခြားရဲသား2ဦးလည်းတည်ဆုံပြီးနောက်2ယောက်ကဒဏ်ရာရသွားတယ်လို့ဒေသခံတွေကပြောပါတယ်တိုက်ခိုက်မှုမှာစစ်သား2ယောက်တည်ဆုံပြီးနောက်1ယောက်ဒဏ်ရာရတယ်လို့ဆိုမာလီစစ်ဖက်တာဝန်ရှိသူတူက VOA ဆိုမာလီဘာသာဌာနကိုပြောပါတယ် ရှဘပ်စစ်သွေးကြွတွေဟာသူတို့သိမ်းလိုက်တဲ့စစ်ကားတွေကိုမီးရှို့ပြီးစခန်းထဲကနေစစ်တပ်ကားတွေကိုရွှေ့ထုတ်ပြီးတဲ့နောက်မြို့ကနေဆုတ်သွားကြပါပြီ
။အမေရိကန်နိုင်ငံသားရေးဌာနကအစင်းမြင့်တာဝန်ရှိသူ၅ဦးဟာတာဝန်အသီးသီးကနေနှုတ်ထွက်သွားကြပါပြီ။သမ္မတဒေါ်နယ်ထရမ့်ကနိုင်ငံသားရေးဝန်ကြီးအဖြစ်ခန့်အပ်ဖို့ရထားတဲ့ Rex Tillerson ကိုအထက်လွှတ်တော်ကအတည်ပြုဖို့ရပ်ပိုင်းမဲ့လိုတော့တဲ့အချိန်မှာခုလိုနှုတ်ထွက်သွားကြတာပါ။နှုတ်ထွက်သွားတဲ့တန်တမန်၅ဦးထဲကတဦးဆိုရင်အစင်းမြင့်စည်းဝေးတစ်ခုအတွက်ဥရောပကိုလေယာဉ်နဲ့သွားနေချိန်မှာပဲပြန်လာဖို့ညွှန်ကြားချက်ကိုရခဲ့တာလို့တန်တမန်သတင်းရင်းမြစ်တွေက VOA ကိုပြောပါရယ်ဒါဟာပုံမှန်လှုပ်ထုံးလုံနေမဟုတ်တဲ့အကြောင်းတိုက်ဆိုင်တာမဟုတ်တဲ့အကြောင်းနိုင်ငံသားဌာနမူဝါဒရေးဆွဲရေးဆိုင်ရာညွှန်ကြားရေးမှူးရဲ့အကြီးတန်းကြံပေးပုဂ္ဂိုလ်ဟောင်း Bruce Gentleson က VOA ကိုပြောပါရယ်ဒါဟာညှိနှိုင်းလှုပ်ဆောင်တာမဟုတ်ဘူးဆိုရင်တော့ပိုတော်မှထူးခြားပါသေးတယ်လို့ဒုတက္ကသိုလ်ရဲ့လူဒုရေးရာမူဝါဒဘာသာရပ်ပေါမောက်ခလည်းဖြစ်တဲ့ Mr. Gentleson ကပြောပါရယ
်ဖိလစ်ပိုင်နိုင်ငံရေတပ်ဖွဲ့ဌာနချုပ်မှာတောင်ကိုရီးယားအမျိုးသားတဦးအသက်ခံရတယ်ဆိုတဲ့ဖြစ်ရပေါ့ဖိလစ်ပိုင်သမ္မတရိုဒီဂိုဒူတာတေကကြာတာပြီးနေ့ကတောင်းပန်လိုက်ပါတယ်။ဒီဖြစ်ရကြောင်းသူရဲ့အငင်းပွားပွဲမှုစေဝါနှိမ့်နှင်းရေးစီမံချက်ကိုအကောင့်ထဲပေါ်ရတဲ့ဥပဒေစိုးမှုရေးတာဝန်ရှိသူတွေပေါ်အမြင်ဆိုးစေခဲ့ပါတယ်။တင်းနိုင်ငံသားတူဦးတည်ဆုံသွားရတဲ့ပေါ်တောင်းပန်တဲ့ကြောင်းအဲ့လိုဖြစ်ရတဲ့အတွက်အလွန်စိတ်မကောင်းတဲ့ကြောင်းဒါပေမဲ့လည်းကျူးလွန်သူတွေကိုတည်ထားပြီးဖြစ်ပြီးတော့သူတို့ကိုအမြင်ဆုံးထောင်နှံချမှတ်မယ်ကြောင်းတောင်ကိုရီးယားတန်မာကြီးတယောက်တဲ့ကြာတာပြီးနေ့အခမ်းအနားတစ်ခုတွင်သမ္မတဒူတာတေကပြောသွားပါတယ်။တောင်ကိုရီးယားနဲ့အမေရိကန်နိုင်ငံစစ်ဖက်တွေအကြားဆက်ဆံရေးအားကောင်းစေဖို့အတွက်တောင်ကိုရီးယားစစ်တပ်နဲ့အမေရိကန်မရိန်းတပ်တွေအင်ကာနေကဖျောက်ချမ်းဒေသမှာစောင့်ရသည့်စီးရီးလေ့ကျင့်မှုတစ်ခုလုပ်ကြပါတယ်။ညှင်းတူးပေါ်မှာရှော့စီပီးလှူရှားတာ၊ရှာဖွေဖြစ်စည်းရေးနဲ့ထိုးချိတ်တပ်ပုတ်တာတွေကိုစစ်သားတွေလေ့ကျင့်ကြတာပါ။ဘူးတဲစီးရီးလေ့ကျင့်တာရဲ့ရည်ရွယ်ချက်ကစစ်ပွဲတစ်ပွဲကိုအတူတိုက်ရတော့မယ်ဆိုရင်တိုက်ခိုက်ရေးစွမ်းရည်မြင့်မားစေဖို့အတွက်ဖြစ်တယ်လို့အမေရိကန်မရိန်းတပ်ရှာဖွေနှိမ့်နှင်းရေးတပ်ရင်းရဲ့တမူမာကတ်စ်ကော့စတမ်ကပြောပါရခင်ဗျာ။
2019ခုနှစ်ဇန်နဝါရီလ29ရက်တောက်ကြနေညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိနေမတ်ဤတန်စင်တို့ကြီးညာပေးသွားတာပါ။အခုကစပြီးတော့သတင်းဆောင်ပါတွေဆက်တိုက်ထုတ်လွှင့်ပေးသွားပါမယ်ရှင်။ရန်ကုန်မြို့မှာကားအဆင်းရေတိုးလာနေတဲ့အတွက်ရင်ကျော်ပိတ်ဆို့မှုကိုဖြစ်ရှင်းနိုင်ဖို့ဘတ်ကားပြည့်စွဲနည်းတစ်ကိုပြီးခဲ့တဲ့သတင်းဘက်ကအာဏာပိုင်တွေစတင်ခဲ့ပါတယ်။ဒါပေမဲ့ရင်ကျော်ပိတ်ဆို့တာကိုဖြစ်ရှင်းနိုင်ဖို့ဆိုရင်အာဏာပိုင်တွေအနေနဲ့လမ်းပန်းဆက်သွယ်ရေးစနစ်တွေမှာဒီတမကပြုပြင်ဆောင်ရွက်တဲ့အကြောင်းလမ်းပန်းဆက်သွယ်ရေးကြံ့ကျင်သူတွေကထောက်ပြကြပါတယ်။ Reuters သတင်းဆောင်မကိုအခြေခံပြီးကိုရနိုင်ကပြောပြမှာပါရှင်
။စစ်ဆိုးရလက်ထက်တုန်းကတော့မြန်မာနိုင်ငံမှာကားတင်သွင်းခွင့်တွေကိုတင်းကျပ်ထားတာကြောင့်ကားစီးတွေကြီးသလိုရန်ကုန်မြို့ဟာလည်းအခုလောက်တော့ကားမကျပ်သေးပါဘူး။ဒါပေမဲ့2017နောက်ပိုင်းရသားဆိုးရဖြစ်လာပြီးနောက်မှာတော့ကားတင်သွင်းခွင့်တွေပို့ပြီးတော့ချပေးလာသလိုရန်ကုန်မြို့ရဲ့လမ်းတွေပေါ်မှာလည်းကားမျိုးစုံကိုတွေ့လာနေရပါတယ်။ရုံစင်ရုံတက်ချိန်ကားပိတ်တာကနေရူရာကိစ္စဖြစ်နေပြီးတော့ရန်ကုန်မြို့ရဲ့ကားရည်တွက်တဲ့လမ်းကအချိုးအစားမညီမမျှဖြစ်နေပါတယ်။2015မှာမှတ်ပုံတင်တဲ့ကားအစီးရေက9သိန်းလောက်ရှိပြီးတော့2017ကားတွေစတင်သွင်းခွင့်ပြုလိုက်ချိန်ကထက်ကို90ကျော်ကျန်လုံးများလာခဲ့တာပါ။ဒီထဲကအများစုကရန်ကုန်မှာရှိနေတာပါ။TV ကားမောင်းတင်တန်းမှာတော့2010ကစပြီးတော့တစ်နှစ်ကိုတင်တန်းတက်တဲ့သူအရေးအတွက်ဟာ22တိုးလာပြီးတော့2016မှာတော့တင်တန်းတက်တဲ့သူဦးရေဟာ1000ရှိပါတယ်။အများစုကတော့ကားမောင်းတက်ဖို့အတွက်တစ်လတင်တန်းတက်ကြပြီးတော့အဲ့ဒီကတချို့လဲတက္ကစီမောင်းတဲ့သူတွေဖြစ်လာကြပါတယ်။တချို့ကားပြကန်းတွေမှာတော့အခုနောက်ဆုံးပေါ်မော်ဒယ်တွေကိုပြသထားပြီးတော့အယောင်းတွေလည်းပုံမှန်တက်နေတယ်လို့ကားဝယ်ရောင်းလုပ်နေတဲ့ဦးထေအောင်ကပြောပါတယ်။ရန်ကုန်မှာကားတွေကျက်နေပြီမဲ့လည်းနောက်ထပ်ကားတွေတင်သွင်းလို့ရသေးတယ်လို့သူကဆက်ပြောပါတယ်
။ဟုတ်လက်ရှိရန်ကုန်မြို့ရဲ့လူဦးရေနဲ့ရန်ကုန်မြို့ရဲ့ကားအစီးရေအတွက်နဲ့ဆိုရင်အများကြီးလိုသေးတယ်အများကြီးလိုသေးတယ်เนาะတကယ်တော့စီကတ်မရှိတာရင်မောင်းစီကတ်မရှိဘူးเนาะမော်တော်ယာဉ်ရက်တာစီကတ်မရှိဘူးเนาะနောက်ပြီးတော့ကားပတ်ကင်စီကတ်မရှိဘူးနောက်လမ်းဘေးဈေးတဲ့စီကတ်မရှိဘူးเนาะအဲလမ်းဘေးဈေးတဲ့စီကတ်မရှိဘူးအဲ့ဒီလိုအကြောင်းတွေအများကြီးอ่ะရာခိုင်နှုန်း90လောက်ကအဲ့အကြောင်းတွေကြောင့်ဖြစ်တာ
ဒေါန်ဆဆူကြီးဦးဆောင်တဲ့လက်ရှိအာဏာရပါတီကရန်ကုန်ကဗျမ်းမရဖြစ်နေတဲ့ဘတ်ကားစနစ်ကိုပြောင်းပြစ်ပြီးတော့အခြေအနေတွေတိုးတက်အောင်လုပ်ဖို့ဆန္ဒတွေရှိနေပါတယ်။အစိုးရရဲ့တရားဝင်စီရင်တွေအရတော့ရန်ကုန်မှာဘတ်ကားအစီးရင်4000ကျော်ရှိပြီးတော့ဒီထဲကတစ်ဝက်လောက်ဟာတက်တန်းအပြည့်20လောက်ရှိပြီဖြစ်ပါတယ်။ရန်ကုန်မြို့မှာနေစဉ်ဘတ်ကားစီးပြီးသွားနေကြတဲ့သူတွေဟာကားကျက်တာအချိန်မမှန်တာဘေးကင်းလုံခြုံမှုမရှိတာတွေကြောင့်ကားစီးရတာဒုက္ခမျိုးစုံနဲ့ရင်ဆိုင်နေရတဲ့အတွက်ခီးတယ်တွေကားကျက်တာကားစီးရတဲ့အရေးအတွက်တက်တအောင်ဆိုပြီးတော့ရန်ကုန်ဘတ်ကားစနစ်တစ်ကိုဇန်နဝါရီ16ရက်နေ့ကစတင်လိုက်ပါတယ်။အရင်ကရန်ကုန်မှာလိုင်းပေါင်း300ကျော်ရှိရာကနေအခုစနစ်တစ်အရာတော့62လိုင်းအထိပဲရှိသွားမှာဖြစ်တယ်လို့အငိမ့်သားအစိုးရဝန်ထမ်းတဦးဖြစ်တဲ့ဦးအောင်မြင့်ကပြောပါတယ
်။ကားစီးရတာကလမ်းကြောင်းတွေကသူ့လမ်းနဲ့သူမတူဘူးလေ။ပုံတော့ကတော့လမ်းစုံလမ်းလိုင်းပေါင်းဆိုကျွန်တော်တို့ကဒီပေါ်မှာတက်တော့ပြီးတဲ့ကျက်တာလည်းပါတယ်။ဘာလို့လဲကျွန်တော်ကားမှာအခက်အခဲတွေရှိတာပေါ့။အခုကကိုလမ်းကြောင်းကလမ်းကြောင်းတူနဲ့သွားနေတာဆိုတော့ကျွန်တော်အခက်အခဲမရှိပါဘူး။
ဒ ဟာပြီးခဲ့တဲ့2015ရွေးကောက်ပွဲမှာတော့ဆန်းစုကြည်ရဲ့ NLD ပါတီအနိုင်ရပြီးနောက်ပိုင်းလူလူနဲ့တိုက်ရိုက်ပတ်သက်နေတဲ့အကြီးအမားဆုံးပြည်ပင်ပြောင်းလဲရေးစီမံကိန်းဖြစ်တာကြောင့်လူလူရဲ့ကြီးမားတဲ့မျှော်လင့်ချက်တွေကိုဘလောက်အထိပြည့်မီအောင်ဆောင်ရွက်နိုင်မလဲဆိုတာကိုစမ်းသပ်လိုက်တာလည်းဖြစ်ပါတယ
်။ဖြတ်လန်းလို့ဝကျွန်တော်တို့ကြီးကြီးမရှိပါဘူး။အကွက်ကြီးအကွက်ကြီးတွေလိုက်ဖြစ်နေတဲ့အတွက်ကျွန်တော်တို့က traffic ကိုကြုံနေရတာဖြစ်ပါတယ်။ကျွန်တော်တို့မှာရှိတဲ့မြို့ရဲ့အကျယ်အဝန်းအနေအထားနဲ့မြို့ကားအနေထားကတိတ်အကျက်ကြီးလို့ဆိုလို့မရပါဘူ
းရန်ကုန်အမွေနှစ်ထိုင်သိမ်းဆောင်ရှောက်ရဲ့အဖွဲ့ကမြို့ပြစီမံကိန်းကြောင့်ကျွမ်းကျင်သူဒေါ်မိုးမိုးလွင်ကတော့ဘတ်ကားစနစ်တစ်ခုတည်းကိုပြောင်းလဲဖို့လုပ်တာကမလုံလောက်ဘူးလို့ပြောပါတယ
်ဘတ်ကားတည်းမကဘူးပေါ့တကယ်ကတော့ဟိုမြို့ပြပို့ဆောင်ရေးစနစ်မှာအကုန်လုံးကိုညီညီမျှမျှပေါင်းစပ်တဲ့ဟာပေါ့ဘလို့အစဉ်ပြေပြေပေါင်းစပ်ပြီးတော့လုပ်မလဲအဲ့ဒီအခါမှာရေချောင်းလည်းပါမယ်ဘတ်ကားစနစ်လည်းပါမယ်ဒီမြေထားစနစ်လည်းပါမယ်အဲ့လိုအများပိုင်းနေအကုန်လုံးကိုအကုန်လုံးတွဲဖက်ပြီးတော့စဉ်းစားပြီးတော့တိုးတက်အောင်လုပ်တာကလည်းဒါကအကျိုးတက်ရောက်မှုမြန်ဆန်တဲ့အမျိုးပေါ့နော်အဲ့ဘက်ကိုလည်းဦးတည်သွားတာမျိုးပေါ့
ဒါပြင်ကားအစင်းရေတိုးလာတာကိုဖြည့်ရှင်းနိုင်ဖို့အတွက်လမ်းတွေချဲ့သွားဖို့လိုသလိုရန်ကုန်ပါဝင်တခြားမြို့ကြီးတွေမှာကားရနာဖို့နေရာတွေကိုလှုပ်ပေးသွားဖို့လိုတယ်လို့လည်းပြောပါတယ်2016ကမ္ဘာစီဝါရေးဖိုရမ်ရဲ့အစည်းအဝေးခန်းစာမှာတော့မြန်မာနိုင်ငံကလမ်းတွေရဲ့အရည်အသွေးဟာနိုင်ငံပေါင်း144နိုင်ငံမှာ134အဆင့်မှာရှိနေပြီးတော့အရှင်းအောင်အာရှကအိန္ဒိယကမ္ဘောဒီးယားနိုင်ငံကအဆင့်63နဲ့ဗီယက်နမ်နိုင်ငံကအဆင့်102မှာရှိနေပါတယ်ခင်ဗျာ
ကိုရနိုင်ပြောပြခဲ့တာပါရှင်အခုတခါတော့ရခိုင်ပြည်နယ်ဘက်ကိုလည်းကြည့်ကြရအောင်ပါရခိုင်ပြည်နယ်မြောက်ပိုင်းကမတိမငြိမ်အခြေအနေတွေကြောင့်မြန်မာနိုင်ငံကနေအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးတိမ်းရှောင်သွားကြသူစုစုပေါင်း6000ကျော်နေပြီလို့မကြာသေးခင်တုန်းကကုလသမဂ္ဂရဲ့ထုတ်ပြန်ချက်ကိုမြန်မာအစိုးရဘက်ကပယ်ချလိုက်ပါတယ်။ဒါပေမဲ့လည်းမြန်မာအစိုးရတာဝန်ရှိသူတွေရဲ့သတင်းချက်လက်တွေအပေါ်တန်တရားဖြစ်နေသူတွေလည်းရှိနေကြတာပါ။အပြည့်အစုံကို VOA မြန်မာပိုင်းသတင်းတောက်မေခါကပြောပြပေးပါမယ်ရှင်။
ရခိုင်ပြည်နယ်မောင်နှုံးမြို့နယ်ကနေကြားဆောင်ရဲကင်းစခန်းတွေကိုတိုက်ခိုက်ခံရပြီးတဲ့နောက်မှာလုံခြုံရေးအာဏာပိုင်တွေကနယ်မြေရှင်းလင်းရေးအတွက်စတင်ခဲ့တဲ့အော်တိုဘာလကစလို့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးတိမ်းရှောင်သူ6000ကျော်ရှိနေပြီလို့ကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးယုံ UNOCHA ရဲ့ထုတ်ပြန်ချက်ဟာမမှန်ကန်ဘူးလို့မြန်မာအစိုးရတာဝန်ရှိသူတွေဘက်ကညှင်းဆန်လိုက်တာပါမြန်မာနိုင်ငံဘက်ကကောက်ယူထားတဲ့ကိန်းဂဏန်းတွေအရထောင်ကဏန်းသာရှိတယ်လို့လည်းအလုတ္တမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကအမြဲတမ်းအတွင်းဝင်ဦးမြင့်ကျန်းကပြောပါရစ
ေ။ကျွန်တော်တို့ပြောမယ်ဆိုလို့ရှိရင်အဲ့ဒီမှာလူရော့နေတာ2415ယောက်ရှိကျွန်တော်တို့အရင်လေးကသိရုံပြောတာမဟုတ်ဘူးကျွန်တော်တို့ပြောတာကလက်ရှိပေါ်ပေါ်ဒီစစ်စင်မျိုးဖြစ်ပြီးတော့ဒီမှာကျွန်တော်တို့တိုးတိုးသေးသောအရင်လုပ်ငန်းတွေလုပ်တဲ့အခါမှာကျွန်တော်တို့ရော့နေတာ2415ယောက်ပဲရှိတယ်ဗျ2500တော့မပြည့်ဘူးအခုကျွန်တော်တို့ကစဉ်းစားကြအောင်ဟောဆရာတွေကြာရှိလိုက်တော့လေအဲ့ဒီတော့ကျတော့ပေါက်တာတော့အခုဒီစစ်စစ်လေးစစ်ကြီးတော့ပဲမှာကျွန်တော်တို့ကောက်နေတာလေ
းကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးယုံရဲ့ထုတ်ပြန်ချက်မှာတော့ဇန်နဝါရီလ12ရက်နေ့ထိရရှိထားတဲ့စာရင်းတွေအရမြန်မာနိုင်ငံဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိလာတဲ့သူဦးရေဟာခန့်မှန်းကြီး66000ရှိတယ်လို့ဖော်ပြထားပါတယ်ဒါပေမဲ့လည်းမောင်နှောဒေတာမှာပြိပခတွေကြုံခဲ့ရပြီးနောက်နှစ်နိုင်ငံနယ်ဆက်လုံခြုံရေးကိုတင်းကျပ်လိုက်တဲ့အတွက်တောင်ကနန်းနဲ့ချီပြီးထွက်ပြေးဖို့ဆိုတာလက်တွေမှာမလွယ်ကူလိုက်ဘူးလို့အမြဲတမ်းအတွင်းဝင်ဦးမြင့်လက်တွေမှာမလွယ်ကူနိုင်ဘူးလို့အမြဲတမ်းအတွင်းဝင်ဦးမြင့်ကျိုင်ကအခုလိုပြောပါတယ
်။ပြီးခဲ့တဲ့အကြမ်းဖက်တဲ့အရေးခင်ဖြစ်တာနဲ့တပြိုင်တည်းကျွန်တော်ဘက်ကနေပြီးတော့ဒီနယ်ဆက်ဂိတ်တွေကိုအလင်းအမြန်ပိတ်ဆို့လိုက်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလည်းနယ်ဆက်ကာကွယ်ရေးတပ်ဖွဲ့တွေကအလင်းအမြန်နိုင်ယူပိုင်းတွေမှာရောက်ရှိပြီးတော့အပြည့်အဝပိတ်ထားတာဖြစ်ပါတယ်အဲ့လိုပိတ်ထားတာဖြစ်တဲ့အတွက်ဒီဘီလာဒစ်ဘက်ကကူးဖို့ကြိုးစားတဲ့လှေတွေအားလုံးကိုဘီလာဒစ်နိုင်ငံရေတပ်နဲ့ဒီနေဆက်ပိတ်ဆို့ရေးအဖွဲ့တွေကနေအကုန်လုံးပြန်ပြီးတော့ဒီဘက်ကမောင်းထုတ်ပြီးတော့ဒီဘက်မှာပြန်လည်ပြီးတော့ရောက်ရှိလာပြီးနေရာချထားတာဖြစ်ပါတယ်အပြောချင်တာကတော့ဒီအကြမ်းဖက်တဲ့ဖြစ်စီဖြစ်တဲ့အချိန်မှာမြန်မာနိုင်ငံလူကြီးတပ်ဖွဲ့တွေရောဘီလာဒစ်ဘက်ကလူကြီးတပ်ဖွဲ့တွေရောအပြည့်အဝပူးပေါင်းဆောင်ရွက်ပြီးတော့အကြမ်းဖက်တဲ့လူတွေရောအခြေအနေအမျိုးမျိုးကြောင့်ထပ်ဖြစ်တိကျခြင်းတဲ့လူတွေရောမဝင်နိုင်အောင်ကျွန်တော်တို့ဘက်ကလည်းမထွက်နိုင်အောင်အပြည့်အဝလုံခြုံရေးအားဖြင့်ဆောင်ရွက်နိုင်ခဲ့တယ်လို့ပြောလို့ပါတယ
်ပြီးခဲ့တဲ့ရက်ပိုင်းကလည်းပြည်အောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအပါအဝင်ပါတီ15ခုကဘင်္ဂလီ3သိန်းကိုအစိုးရကလက်ခံနေတယ်လို့ထုတ်ဖော်ပြောဆိုခဲ့တာတွေရှိခဲ့ပါတယ်ဒါပေမဲ့လည်းဒီပြောဆိုချက်ဟာမှန်ကန်မှုမရှိဘဲအစိုးရရဲ့ဂုဏ်သိက္ခာကိုထိခိုက်အောင်ရည်ရွယ်ပြောဆိုတာသာဖြစ်တယ်လို့လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနရဲ့ဝန်ကြီးဦးသိန်းစွေကမနေ့တုန်းကပဲသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်ရခိုင်ပြည်နယ်ကအစ္စလမ်ဘာသာဝင်တဦးလည်းဖြစ်ဒီမိုကရေစီနဲ့လူ့အခွင့်အရေးပါတီရဲ့အတွင်ရေးမှုလည်းဖြစ်တဲ့ဦးကျော်စိုးအောင်ကတော့အစိုးရရဲ့ပြောဆိုချက်တွေဟာလက်တွေ့အခြေအနေနဲ့ကွာဟနေတယ်လို့ပြောဆိုလိုက်ပါတယ်
ဘောဖဆာဘလာကြီးတွေတိုင်းတိုင်းပြနေတဲ့လူတွေ ကျွန်တော်အပေါ်မှာတက်တက်စီနေလေးဆိုပြီးတော့ဒီလူတွေရော့တော့အောင်လုပ်နေတဲ့ပုံစံလို့ကျွန်တော်တို့သုံးသက်တယ်။အခုလက်ဒီပုံစံပဲဆိုပြီးတော့ကျွန်တော်တို့သုံးသက်တယ်ဗျ။အဲ့လိုမျိုးလုပ်နေတဲ့အနေအထားပေါ်မှာဒီလူတွေရော့သွားရင်ရော့သွားတဲ့အနေအထားတကယ်တကယ်ဟိုရော့သွားတဲ့အနေအထားပေါ်လာတဲ့သူတို့ policy ဟိုအရင်ကဆွဲထားတဲ့ policy ပေါ့နော်။ဟိုစစ်စစ်ရဲ့လက်ထက်ကဆွဲထားတဲ့ policy အဲ့ဒီမတိုင်အဲ့ဒီမတိုင်ဆွဲထားတဲ့ policy ကိုသူတို့ account တွေပေါ်နေတဲ့သဘောအားပြေးလောင်းနေတဲ့သဘောလို့ကျွန်တော်တို့မြင်တယ်။
ဒီလာထဲမှာပဲ၁၂ရက်ကြာခရီးစဉ်ဖြင့်မြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်ရေးအထူးကိုယ်စားလှယ် Mrs. ရန်ဟီလီကတော့သူ့ရဲ့ရခိုင်ပြည်နယ်ခရီးစဉ်အတွင်းကျေးရွာအချို့မှာမီးရှို့ဖျက်ဆီးခံရတဲ့အထောက်အထားတွေတွေ့ရကြောင်းခရီးစဉ်ပြီးထုတ်ပြန်တဲ့ညင်ညာချက်မှာဖော်ပြခဲ့ပါတယ်။မီးရှို့မှုတွေကိုရွာသားတွေကိုယ်တိုင်ကျူးလွန်ခဲ့တဲ့လောက်ရက်တွေရှိတယ်လို့အစိုးရတာဝန်ရှိသူတွေကတော့ပြောဆိုထားပါတယ်။သူတို့ပြောဆိုခဲ့ပေမဲ့အထောက်အထားတစ်စုံတရာမပြနိုင်ဘူးလို့ကုလသမဂ္ဂရုံးချုပ်ရှိရာဂျနီဖာမြို့ကထုတ်ပြန်ထားတဲ့ကြေညာချက်မှာတော့ဖော်ပြထားပါတယ်ရှင်
။မေခစုံစမ်းတင်ပြခဲ့တာပါရှင်။အခုတခါတော့မြန်မာတစ်တော်ဘက်ကိုအလှည့်ပေးရအောင်ပါ။မြန်မာနိုင်ငံမှာတစ်တော့ပြုံးနေမှုနဲ့တစ်တော့စင်တန်းကျဆင်းနေတာကနေကာကွယ်ဖို့နော်ဝေးနိုင်ငံကအမေရိကန်ဒေါ်လာ 5.5 သန်းအကူအညီပေးဖို့ကတိပြုလိုက်ပါတယ်။တစ်တော့ပြုံးနေမှုရဲ့အကျိုးဆက်အဖြစ်ရာသီဥတုဖောက်ပြန်လာတာကြောင့် NRD အစိုးရတဲ့အနေနဲ့တစ်တော့ထိန်းသိမ်းရေးကိုစီမံကိန်းချဆောင်ရွက်နေရမှာအခုအကူအညီဟာကြီးမားတဲ့အထောက်အကူဖြစ်စေလိမ့်မယ်လို့လည်းတယန်စာတတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနတာဝန်ရှိသူတူကပြောပါတယ်။ဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကပြောပြမှာပါရှင်။
ကုလသမဂ္ဂရဲ့ထုတ်ပြန်ချက်အရကမ္ဘာပေါ်မှာတစ်တော့အပြုံးတီးဆုံးနိုင်ငံတွေထဲမှာဘရာဇီးအင်ဒိုနီးရှားပြီးရင်မြန်မာနိုင်ငံကတတိယနေရာမှာရှိနေပါတယ်။အထူးသဖြင့်ဘဂိုးယိုမန်ကနေဆယ်စုနှစ်နဲ့ချီပြီးအဖိုးနံကျွန်းသစ်တွေကိုတရားဝင်ရောတရားမဝင်နည်းတွေနဲ့ပါခုတ်ယူခဲ့တာအပြင်အခြားပြည်နယ်နဲ့တိုင်းတွေမှာတရားမဝင်သစ်ခိုးထုတ်နေတာကြောင့်တစ်တော့အစဉ်အတန်းကြာဆင်းလာတာဖြစ်ပါတယ်။ဒါကြောင့်မြန်မာနိုင်ငံရဲ့တစ်တော့ပြုံးတီးမှုနဲ့တစ်တော့အစဉ်အတန်းကြာဆင်းမှုကနေကာကွယ်ဖို့နော်ဝေးနိုင်ငံကအမေရိကန်ဒေါ်လာ 5.5 သန်းအကူအညီပေးအပ်ဖွဲ့ကိုဒီကနေ့နေပြည်တော်မှာကျင်းပတာဖြစ်တယ်လို့တယန်ဇာတာနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနဒုညွှန်ကြားရေးမှူးချုပ်ဦးကျော်ကျော်လွင်က VOA ကိုပြောပါတယ်
။ပမာဏတော့အဲ့ဒီ 5.5 သန်းပေါ့ပေးတဲ့အကြောင်းအရာရဲ့ခေါင်းစဉ်ကတစ်တော့ပြုံးပြီးခြင်းနဲ့တစ်တော့တန်းစားချစင်ခြင်းကနေပြီးတော့ကာဗွန်ဒိုင်အောက်ဆိုက်တန်းငွေထုတ်လုပ်မှုကိုရှော့ချရေးလုပ်ငန်းစဉ်မြန်မာနိုင်ငံမှာအဲ့ဒီလုပ်ငန်းစဉ်တွေအတွက်ပေးတာ
နော်ဝေးနိုင်ငံကပေးအပ်တဲ့အကူအညီနဲ့2020ခုနှစ်တည်း၄နှစ်စီမံကိန်းကိုဘယ်လိုအစီအစဉ်တွေနဲ့လှုပ်ဆောင်သွားမယ်ဆိုတာကိုလည်းဦးကျော်ကျော်လွင်ကရှင်းပြပါဗျ။
အဲ့တော့အဲ့လုပ်ငန်းစဉ်တွေထဲမှာဆိုရင်နံပါတ်၁ကတော့တတော်ပြုံးပြီးခြင်းကိုကျွန်တော်ပြန်လဲကူစားတဲ့အချိန်မှာတတော်စိုက်ခင်းကိုပြန်လဲတည်ထောင်မယ်။နောက်ပြီးတော့ဒီတတော်အတန်းစားချခြင်းတွေတော်တွေကိုတတော်တန်းစားပြန်လဲပြီးတော့တိုးတက်ကောင်းမွန်အောင်ပြည်သူထိန်းသိမ်းစောင့်ရှောက်နေတဲ့တတော်ကိုပြည့်စုံမယ်ဒီလုပ်ငန်းစဉ်တွေစောင့်ရဖို့အတွက်ကျွန်တော်တို့နော်ဝေးဆိုရည်ကူညီခြင်းဖြစ်ပါတယ်။တတော်တန်းစားချခြင်းကတော့ပုံမှန်လေးလေးပြောရရင်တော့ကျွန်တော်တတော်ဒီထဲမှာအဖိုးတန်နဲ့တင်ယူကျွန်တော်မြန်မာနိုင်ငံတတော်ဆိုရင်တော့ဂျွန်ပင်ဂရုဘရောက်ကိုပဲရွေးပြီးတော့ခုတ်လို့ရှိရင်ကျွန်တော်ဂျွန်ပင်ဂရုဘရောက်ရဲ့ပါဝင်မှုကညွန်နေသွားမယ်။အဲ့တော့တခြားတန်ဖိုးနဲ့လူသုံးနဲ့တင်ယူတွေကအကြီးအတွက်ပုံမှန်များပြားလာတယ်။နောက်တစ်ခုကကျတော့ကျွန်တော်ဒီတော်ရီတွေကနေတစ်တီကိုထုတ်ထုတ်ရှိကျွန်တော်တစ်ပင်ကြီးတစ်ပွားလေးမရှိဘဲနဲ့ဝါဒီခြုံပင်လေးပို့ပြီးတော့များလာတယ်အဲ့အတွက်ကြောင့်တတော်အတန်းစားကြာဆင်းလာတာကိုခေါ်တာပါဗျာ
2016ခုနှစ်စံပိုင်း NLD အစိုးရတက်လာပြီးနောက်ပိုင်းမြန်မာနိုင်ငံရဲ့တတော်ပြုံးတိမှုကိုပြန်လည်သုံးသပ်ခဲ့ပြီးဘကိုးရုံးမမှာတစ်ထုတ်ယူသုံးဆွဲမှုကို10နှစ်ထိရပ်ဆိုင်းထားဖို့အစိုးရကညွှန်ကြားထားပြီးဖြစ်ပါတယ်နော်ဝေးကမြန်မာနိုင်ငံကိုအခုပေးတဲ့အကူအညီဟာကုလသမဂ္ဂ UN Replus အစီအစဉ်ဖြစ်တဲ့တတော်ပြုံးတိမှုတရောအစဉ်တန်းကြာဆင်းမှုနဲ့ကာဗွန်ဒိုင်အောက်ဆိုက်ထုတ်လုပ်မှုရော့ကျရေးအမျိုးသားအဆင့်ကာကွယ်တဲ့အစီအစဉ်ဖြစ်တယ်လို့သိရပါတယ်။တစ်တော့မရှိရင်ကာဗွန်ဒိုင်အောက်ဆိုက်ထိန်းချုပ်မှုရော့ကျလာမှာဖြစ်ပြီးရာသီဥတုဖောက်ပြန်ဆိုးရွားတဲ့အခြေအနေမျိုးနဲ့ရင်ဆိုင်ရမှာဖြစ်တဲ့အတွက်ဒီကိစ္စကိုအလေးထားကင်တွယ်ဖို့လိုတယ်လို့ဦးကျော်ကျော်လွင်ကသုံးသပ်ပါတယ်
။ကမ္ဘာမှာတစ်တော့ပြုံးပြီးမှုအများဆုံးကနံပါတ်1ကဘရာဇီးပါနံပါတ်2ကအင်ဒိုနီးရှားပါနံပါတ်3ကမြန်မာဖြစ်ပါတယ်။တို့ဝန်ခံပါတယ်သုံးဆွဲမှုများလို့ကမ္ဘာပြည်တော်ကြီးကလည်းအခြားမြေအသုံးချမှုတွေပြောင်းသွားတဲ့တကြောင်ဖြစ်ပါတယ်။ရာသီ climate change ဖြစ်စီတဲ့အကြောင်းရင်းတွေထဲမှာဒါလီတဲ့ဥကာဗွန်ဒိုင်အောက်ဆိုက်ထုတ်လွှတ်မှုဖြစ်ပါတယ်။အဲ့တော့ပြည်တော်ပြုံးပြီးမှုကြောင့်ကျွန်တော်ကာဗွန်ဒိုင်အောက်ဆိုက်ထုတ်လွှတ်မှုများတယ်။ဒီလိုမျိုးစုံနဲ့ကာဗွန်ဒိုင်အောက်ဆိုက်ထုတ်လွှတ်တဲ့မြေကြီးအားလုံးကတော့ရာသီဥပြောင်းလဲမှုကိုကျွန်တော်ဖြစ်ပေါ်စေပါတယ်။ဒါကြောင့်မို့လို့ပြည်တော်ပြုံးပြီးမှုကတော့ climate change အတွက်အလုံးကိုအရေးပါတဲ့နေရာကဖြစ်ပါတယ
်။မြန်မာနိုင်ငံကတိုင်းနယ်ပြည်နယ်အလိုက်လူဦးရေထူထပ်မှုနဲ့တစ်တော့တည်ရှိမှုအချိုးအစားပေါ်မူတည်ပြီးတွက်ချက်မယ်ဆိုရင် အီယာဝတီတိုင်းကတစ်တော်ပြုံးတိမှုအများဆုံးဖြစ်ပြီးကချင်နဲ့စကိုင်းတိုင်းတွေမှာတစ်ခိုးထုတ်နေတာတွေရှိပေမဲ့တစ်ပင်တစ်တော်တွေကျန်နေသေးတယ်လို့တစ်တော်ဦးစီးဌာနကပြောပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပြောပြသွားတာပါရှင်မြန်မာပြည်ဘက်ကသတင်းလွှာတွေဒီမှာပဲရန်နာပြစီအခုနိုင်ငံတကာသတင်းလွှာတပုတ်ကိုထုတ်လွှင့်ပေးပါမယ်ရှင်မြောက်အတ္တလန္တစ်စာချုပ်အဖွဲ့ NATO အလုံးမဖြစ်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်တိတ်မကြသေးခင်တုန်းကပြောဆိုခဲ့ပြီးတဲ့နောက်ဒီပေါ်မှာဥရောပခေါင်းဆောင်တွေအတော်ကြီးအံ့အားတင်ခဲ့ကြပါတယ်ဒုတိယကမ္ဘာစစ်ပြီးချိန်ကစလို့ဥရောပဒေသလုံခြုံရေးအတွက်အဓိကကျတဲ့ NATO ဖွဲ့စည်းကိုဖွဲ့စည်းခဲ့တာဖြစ်ပေမဲ့အခုချိန်မှာဥရောပနိုင်ငံတွေအနေနဲ့ကိုယ်နိုင်ငံလုံခြုံရေးကိုယ့်ဘာသာတာဝန်ယူရတော့မှာဖြစ်တယ်လို့ EU ခေါင်းဆောင်တချို့ကပြောပါတယ်ဒါပေမဲ့ဥရောပနိုင်ငံတွေအနေနဲ့အမေရိကန်ရဲ့အထောက်အကူမရှိဘူးဆိုရင်စစ်ရေးစွန့်ရည်လိုအပ်ချက်တွေအများကြီးကြုံလာရနိုင်တဲ့အကြောင်း Henry Ridgeway ရဲ့ပေးပို့ထားတဲ့သတင်းလွှာကိုဆက်ပြီးတော့နားဆင်ကြည့်ပါရှင်။လစ်တူနီးယားနိုင်ငံမှာတပ်ဖွဲ့တွေဖြန့်ကျက်နေရချထားဖို့ဂျာမနီတပ်တွေနောက်ဆုံးအဆင့်ပြင်ဆင်နေကြပါတယ်။ဒါဟာပိုလန်နဲ့ဘောလ်တစ်ဒေသနိုင်ငံတွေမှာနေတိုးတပ်ဖွဲ့ဝင်အင်အား4000တိုးမြင့်ချထားမဲ့အစီအစဉ်ရဲ့တစိုက်တစ်ပိုင်းဖြစ်ပါတယ်။ရှေ့တန်းစစ်မျက်နှာပြင်မှာရှိနေတဲ့နိုင်ငံတွေရဲ့လုံခြုံရေးကိုအာမခံနိုင်ဖို့လှုံ့ဆော်ချက်လည်းဖြစ်ပါတယ်။ဒါပေမဲ့သမ္မတဒေါ်နယ်ထရမ့်ကနေတိုးအဖွဲ့ဟာအလုံးမဖြစ်ဘူးလို့တိတ်မကြခင်ကမှတ်ချက်ပေးပြောကြားလိုက်တာကြောင့်ဥရောပမဟာမိတ်တွေအံ့အားတင်ခဲ့ရပါတယ
်။ In addition to the crises we had last year, Ukraine, Syria, the South China Sea, North Korea, etc.
Ukraine, Syria, တောင်တရုတ်ပင်လယ်ကိစ္စ၊မြောက်ကိုရီးယားစတဲ့ပြီးခဲ့တဲ့နှစ်ကကျွန်တော်တို့ကြုံခဲ့ရတဲ့ပြဿနာတွေအပြင်အခုဆိုရင်အတ္လန္တိတ်ရေဝန်ဒေသတွေမှာပါအခြေအနေကစိုးရိမ်စရာဖြစ်လာနေပါပြီ။နေတိုးအဖွဲ့ကတကယ်ပဲအလုံးမဖြစ်တော့ဘူးလားဗျာ။ဥရောပသမဂ္ဂဟာအမေရိကန်ပြည်ထောင်စုဥပဒေခါပြုတ်တဲ့အဖွဲ့လား။ဒါမှမဟုတ်အမေရိကန်ရဲ့အရေးကြီးဆုံးမဟာမိတ်လားမေးရပါလိမ့်မယ်
။ဂျာမနီဝန်ကြီးချုပ်အင်္ဂလာမာခဲကလည်းဥရောပအနေနဲ့ကိုယ်ကံကြမ္မာကိုယ်ဖာသာဖန်တီးရတော့မှာဖြစ်တယ်လို့ပြောပါတယ်။ဒါပေမဲ့အမေရိကန်မဟာမိတ်နဲ့လမ်းခွဲချိန်မှာ EU ရဲ့မူဝါဒတွေအပြောင်းအလဲကြီးကြီးမားမားလုပ်ရလိမ့်မယ်လို့ Royal United Service ဌာနက Jonathan EL ကပြောပါတယ်
။ There's a lot of discussion about the closer cooperation in the European Union.
ဥရောပသမဂ္ဂထဲမှာပိုပြီးနှိကက်တဲ့ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်သွားဖို့ဆွေးနွေးမှုတွေအများပြားရှိနေတဲ့အချိန်မှာအမေရိကန်စစ်အင်အားကိုအစားထိုးနိုင်တဲ့အရာလည်းဘာမှမရှိပါဘူး။ NATO ဖွဲ့ဝင်စစ်အင်အားပိုင်ဆိုင်မှုတွေရဲ့85%ရာခိုင်နှုန်းကိုအမေရိကန်ပြည်ထောင်စုကပိုက်ဆိုင်ပါတယ်။
တခြားနေတိုးမဟာမိတ်ဥရောပနိုင်ငံတချို့လိုပဲဂျာမနီနိုင်ငံရဲ့ကာကွယ်ရေးအသုံးစရိတ်ဟာ2014ခုနှစ်အတွက်ဂရီးပြူထားတဲ့ပြည်တွင်းအသတင်းထုတ်ကုန်တန်ဖိုး GDP ရဲ့နှစ်ရာခိုင်နှုန်းဆိုတာထက်တောင်အများကြီးနည်းပါတယ်
။ There is a commitment in Germany to increase defense expenditure
ဂျာမနီနေနဲ့ကာကွယ်ရေးအသုံးစရိတ်တိုးမြင့်မှုစိတ်ပိုင်းဖြတ်ထားတာရှိပါတယ်။ဒါပေမဲ့တကယ်လို့ဖို့တော့မလွယ်ပါဘူး။ထို့သဖြင့်ဂျာမနီမှာရွေးကောက်ပွဲတွေကျင်းပမဲ့ဒီနှစ်ထဲမှာကာကွယ်ရေးအသုံးစရိတ်ကြီးကြီးမားမားတိုးမြင့်မှုဆိုတာကမဖြစ်နိုင်ပါဘူး။
ပြင်သစ်ဂျာမနီစပိန်နဲ့အီတလီပါဝင်နေတိုးအမာခံအဖွဲ့ဝင်တွေဟာ EU နိုင်ငံတွေကြားစစ်တပ်နဲ့ထောက်လှမ်းရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေနီနီကက်ကက်လှုပ်သွားကြတာဖြစ်ပါတယ်။ EU ခေါင်းဆောင်တွေကလည်းဒါကိုအဓိကအားပေးထားတာပါ
။ First of all, it means that Europeans have started to take seriously their security.
ပထမဆုံးအချက်ကတော့ဥရောပသားတွေဟာသူတို့ရဲ့လုံခြုံရေးနဲ့ပတ်သက်လို့အလေးအနက်စစဉ်းစားလာကြတယ်ဆိုတာပါပဲ။ဥရောပသားတွေအတွက်လုံခြုံရေးကအဓိကဦးစားပေးဖြစ်လို့UK လူမှုဆန္ဒခံယူပွဲမတိုင်ခင်အမေရိကန်ရွေးကောက်ပွဲမတိုင်ခင်အချိန်တွေကတည်းကဒါကိုဆက်လုပ်လာတာပ
ါဗြိတိန်ကတော့ EU စည်းရေးမဟာမိတ်အဖွဲ့တိစောက်တာဟာနေတိုးအဖွဲ့ကိုမှေးမှိန်အောင်လုပ်ရကြနိုင်တယ်လို့ယူဆပြီးဒါကိုကန့်ကွက်ထားပါတယ်ဒါပေမဲ့လည်းလာမယ့်နှစ်အနည်းငယ်အတွင်းမှာပဲဗြိတိန်ဟာ EU ကနေနှုတ်ထွက်တော့မှာပါဒါကြောင့် EU စည်းရေးမဟာမိတ်တိစောက်ဖို့တောင်းဆိုမှုတွေပိုးပြီးတော့ရှိလာနိုင်ပါတယ်ရှင
်ဒီဆိုရတဲ့လက်တက်မှာကျင့်ပြတ်ချစားမှုတိုက်ဖြတ်ရေးကြိုးပမ်းဆောင်ရွက်လာတာတွေကြောင့်အရင်ထက်စာရင်တိုးတက်မှုလက္ခဏာတချို့တွေ့ရတဲ့အကြောင်းကမ္ဘာတဝန်းအဂရိလိုက်စားမှုတွေကိုစောင့်ကြည့်အကဲခတ်နေတဲ့ Transparency International အဖွဲ့ရဲ့စီရင်ခန်းစာတင်မှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာလက်ပေးလက်ယူမှုတွေဘယ်နေရာတွေမှာကျန်နေသေးသလဲနှစ်ပေါင်းများစွာအမြင့်တင်နေတဲ့အဂရိလိုက်စားမှုပြဿနာတိုက်ဖြတ်ရေးဘာတွေလုပ်ဖို့စီစဉ်သလဲဆိုတာကိုဒီကနေ့ BOE ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်ရှင်ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ပါတယ်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။
ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဇန်နဝါရီလ29ရက်တောက်ကြနေညပိုင်း VOA အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါရရှင်။ဆယ်နှစ်အထိထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေထဲမှာတော့အမျိုးသမီးကန္တာနဲ့အတူသုတဆုံးလင်အမေရိကန်တခွင်အစီအစဉ်ကိုလည်းနားဆင်ရမှာဖြစ်တယ်လို့သိပ္ပံနဲ့ဤပညာအစီအစဉ်မှာတော့
အဖြူရောင်ဖြစ်တဲ့ asbestos ကခရစ်စတယ်မျိုးဟာကင်ဆာတစ်မျိုးဖြစ်စေတယ်မတမ်းလည်းဖြစ်ခဲ့တဲ့ကင်ဆာမျိုးနောက်ပြီးတော့
ဆောက်လုပ်ရေးလုပ်ငန်းတွေမှာအသုံးပြုတဲ့ကြောက်ခွန်းရဲ့အန်ဒီရဲ့အကြောင်းတဘာဝဝင်းကျင်အင်ဂျင်နီယာတဦးရဲ့ပြောပြချက်ကိုနားဆင်ကြရမှာပါဒီလိုစီစဉ်နေတဲ့အခါမှာအခုအရင်ဆုံးအမျိုးသမီးကန္တာကိုနားဆင်ရပါမယ်ရှင်လူ9သိန်းလောက်တက်ရောက်ခဲ့တဲ့ဝါရှင်တန်ဒီစီမှာကျင်းပခဲ့တဲ့2019ခုနှစ်အမျိုးသမီးများချီတက်ပွဲဟာအမေရိကန်သမိုင်းမှာလူအများဆုံးပါဝင်တဲ့ချီတက်ပွဲအဖြစ်စံချိန်တင်ခဲ့ပါတယ်ဒီချီတက်ပွဲကိုအမေရိကန်သမရသည့် Trump ကျန်းသစ်စာကျင်းပပွဲအပြီးတရက်အကြာ January 22ရက်နေ့မှာကျင်းပခဲ့တာဖြစ်ပါတယ်ကျင်းပခဲ့တဲ့ရည်ရွယ်ချက်တွေနဲ့အဓိကကတော့အမျိုးသမီးများအခွင့်အရေးဟာလူအခွင့်အရေးဖြစ်တယ်ဆိုတာကို Trump အစိုးရတစ်ကိုအသိပေးလိုက်တဲ့အတွက်ဖြစ်ပါတယ်ဒီချစ်တဲ့ပွဲမှာပါဝင်ခဲ့ကြသူတွေရဲ့အမှတ်ရစရာပြောဆိုချက်တွေကိုဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာဒေါ်လှလှတန်းကတင်ပြပေးထားပါတယ်ရှင
်Cause it only serves to make me more determined to achieve my final goal. And I come back even stronger.
Women's rights are human rights! Women's rights are human rights!
Women's rights are human rights! Women's rights are human rights! Women's rights are human rights! Women's rights are human rights! Women's rights are human rights! Women's rights are human rights! Women's rights are human rights! Women's rights are human rights! Women's rights are human rights! Women's rights are human rights! Women'sIndependence လမ်းမကြီးတစ်လျှောက်ကျင်းပခဲ့ရမှာအမျိုးသမီးအမျိုးသားလူမျိုးပေါင်းစုံဘာသာပေါင်းစုံအ ਨੇ စုံလူ9သိန်းလောက်ပါဝင်ခဲ့ပြီးအလားတူချီတက်ပွဲမျိုးအမေရိကန်ရဲ့တခြားမျိုးကြီးတွေမှာ408ခုရှိခဲ့ပြီးတခြားနိုင်ငံပေါင်း82နိုင်ငံတို့မှာလည်းချီတက်ပွဲပေါင်း168ခုကိုကျင်းပခဲ့ပြီးဒီကဘာလုံးပါဝင်လှူရှားခဲ့သူပေါင်း 4.8 တန်းရှိခဲ့တယ်လို့ခန့်မှန်းကြပါတယ်။ဒါကြောင့်လေဒီချီတက်ပွဲဟာ1960နဲ့1980ခုနှစ်များကဗီယက်နမ်စစ်ကိုဆန့်ကျင်တဲ့ဆန္ဒပြပွဲနောက်ပိုင်းအကြီးမားဆုံးနိုင်ငံရေးလူမှုစုဝေးပွဲကြီးဖြစ်တယ်လို့တမိုင်းတင်ခဲ့တာလည်းဖြစ်ပါတယ်။ဒီ Women's March ချီတက်ပွဲကြီးဘာကြောင့်ဖြစ်လာရသလဲ။ဘယ်လိုစတင်ခဲ့တာလဲလို့မေးစရာရှိပါတယ်။2016 November 10ရက်အမေရိကန်သမ္မတရွေးကောက်ပွဲကြီးမှာအနိုင်ရမယ်လို့မျှော်လင့်ထားတဲ့ Democrat Party သမ္မတလောင်း Hillary Clinton ကို Republican Party သမ္မတလောင်း Donald Trump ကအနိုင်ရရှိလိုက်တဲ့အပေါ်တုံ့ပြန်မှုတွေအမျိုးမျိုးထွက်ပေါ်ခဲ့ရကအထူးသဖြင့်စောစောပိုင်းရွေးကောက်ပွဲမဲဆွဲလှုပ်ရှားစဉ်တွေမှာသမ္မတလောင်းဘဝနဲ့ Trump ကအမျိုးသမီးတွေလူနည်းစုတွေပေါ်တင်ချစော်ကားတဲ့ပြောဆိုမှုတွေပြုလုပ်ခဲ့တဲ့အတွက်လေအမျိုးသမီးတွေကမချေမနဖြစ်ခဲ့ကြတဲ့အချိန်သူအနိုင်ရတယ်ဆိုတော့စိတ်ပြတ်မှုတွေစိတ်တက်ချမှုတွေထွက်ပေါ်ခဲ့ရကခုလိုချီတက်ပွဲကျင်းပဖို့တုံ့ပြန်မှုထွက်ပေါ်ခဲ့တာဖြစ်ပါတယ်။အဝါကြီးပြည်နယ်ကကြောင်းဆရာမတူဖြစ်သူ Theresa Shook ကသူ့ Facebook မှာ Washington မှာဆန္ဒပြကြရအောင်လို့မိတ်ဆွေတငယ်ချင်းတွေကိုဖိတ်ခေါ်ခဲ့ရကနေအမျိုးသမီးတောင်ပေါင်းများစွာတို့ကပါဝင်ဖို့စိတ်အားထက်သန်မှုပြခဲ့ကြရကနေအခုလိုလှုပ်ရှားမှုကြီးစတင်ခဲ့တာလည်းဖြစ်ပါလေတကယ်တော့လေဒီလှုပ်ရှားမှုကြီးကိုစတင်ခဲ့ကြသူတွေကအမျိုးသမီးများအခွင့်အရေးတွေဖြစ်တဲ့ပြည်ထရေးဖြစ်ချပိုင်ခွင့်မျိုးပွားမှုဆိုင်ရာကျန်းမာရေးပြုစုစောင့်ရှောက်မှုရရှိခွင့်လူမှုရေးနဲ့လူခွင့်ဆိုင်ရာတရားမျှတမှုရရှိရေးစသဖြင့်ပြင်လူမျိုးအသားအရောင်းကျမ်းကိုယ်ဝေတဲ့ဘာသာစသဖြင့်နဲ့ပတ်သက်ပြီးတန်းတူအခွင့်အရေးရရှိဖို့ခုတက်လာတဲ့ Republican သမ္မတ Donald Trump အစိုးရကိုကျောက်စွာအမှားစကားပါလို့တဲ့အတွက်လေဒီလိုဆန္ဒပြမှုကြီးအတိုင်းတာကြီးမားခဲ့တာဖြစ်ပါတယ်ခန္ဓာကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဟောင်း John Kerry အပါအဝင် Namaji Nubinya Shinwe, Mutmi, Juro Sound with Tio, Kejabi, Megunwe, Didi, Pyoke, Javari. Through Pyoke Jari, Chetwe Ne, Matasia, Churugo, Kaunu, Timpia, Lubari. Gloria Steinem Garo, American Piran Zuma, Tingia, Mutmi, Juro Sound Pipari.
The Constitution does not begin with I, the President, it begins with We, the People.
Jamaru, Pazimu, Chigan Ubri Ma, Chino, Tamara. Surez Gane, Sachi Tara Hubau, Chinoto, Nangan Dadwi, Surez Gane, Sachi Tara Pibare, Dajang Digini, Washitama, Downichi, Chite Lajare, Ludwi in it, Upiara, Chima Gonubare, Chima Shinshin Lilin, Biolu Ragaro, Chimaru Driha, Democracy Dwe, Sele, Jovan Twajayame, Chimaru Driha, Ludadwi Pichari, Lumio, Chama, Santa, Sadapine, Quetaram Hubaulu, Glorious Steinem nga, tamra di tramgu yiwe bi pyoja twara pibare. Tamang din chite buweji ma, atingya nubinya shinwi le tiyao migun pyoge jaya ma. Nameji yoshi mindami asuro Madonna le bawing gebare.
So what today means is that we are far from the end. Today marks the beginning. The beginning of our...
Digine chite buwe adebe garo. Panaiha, Samga, Matai Nebu, Surababe. Digine Jamaru, Luchamun, a sudden light ever. Lula Quint, Go Jamago, Pandi, Nanguet. Dandu, Quay, Kanzaguentre, Dagwe, Wunjabazu. The amount, Kin, at Lango, Sadiama, Chidalansi, Landai, Tati, Mujabi, Machau Pusurago, Piata, Jabazu.
Madonna Ga, express yourself, Go Sanda, go Topo, Jabazu, the way Nameji, did the Chinele, Pure B, Wagget. Migun Pyoge Dud Ugaro, Nameji Yoshiminami Mordel Ne, Suro Lepide, Scarlett Johansson Babe.
Once the heaviness began to subside, I realized that an opportunity has presented itself to make real long.
Shuika Boy Yala Dujang, Kanzayare, Bubin Doga Sidri, the PP Jolareka, Tomorrow Sate Ma Pipo Lare Kanyujaga, American Nangandari, and Naga Aji Dwadamaga, Shishi Kame, Simene, Pianle Mudwe, Joban Jaya Melu, the Boba Lagevare. American Nangandari and Ine, Golu Pue Siye, the Dam de Niagani, Bawin, Losha Jaya Me, Dawin Shibare, Ti Abu Bin Window Jijang, Sigamajavane.
Alicia Keys-garo Lume Nameji Sorone Myoshi Minmi Pibare.
We are mothers. We are caregivers. We are artists. We are activists.
Tomorrow Riha, Migenri, Omemazan Tituri go Sao Shao Ture, Anupinya Shinri, Lo Sha Ture, Siwari Longan Shinri, Siawinri, Gongde Longane, Samu Nidinyama, Gonsoni Pitabare. Tomorrow, a mutami re, a swampakaha, a tie sam shibao. Taja, tomorrow re, boa dote ye dre, silo ninyaswa, lo sha ja ma tipare.
The woman's march mutamina chitebuego, sak and uga. A mutami, the tant chitebuelo, me baby, lume pidu quinye gonsong, Martin Luther King, Junior ye. The mind win, I have a dream, may go on pyojare near pite, lodo she, me came bienji ma. March la jayin jin ba bu yi we tha ra phit par de. Da bi mae lo le tamara Trump yue kaok ti myaw khan ya de kha ma ro myo tmi lu ye khwin yi ha lu khwin yi phit de su da go pya ta lu de twe. Khu lo tamara jan tit sa jain so bi naw ti ni phit de snei ni 20 ya ni ma jin ba bu song phyat khe ja da le phit par de. Washington ma tam ka tacha myo ji lu ma le jin ba ge ya ma Democrat tamara law phit phu jo ban ge tu Bernie Sanders ye Vermont pi ne Monpalaya Muro Male, Chimpa, Giamma, Bunny Sanders, Gurin Chite Buema, Bawengebi, Megum, Pyoja, Gibari.
We are not going to retreat on women's rights, on immigration rights, on
women's rights. General Nina, Yuzminya, Queen Ye, Chicha Laya, Nitangre, Queen Ye, Lozama Ye, Jama Ye, Zanja Mu, Queen Ye, Lumuye, Diamatamu Yashi Ye, Yadiru, Jangle Mu, Bawin, Tinney Roma. General Juban Jedrigo, Sodoma Mobau, ဒါကြောင့်မစ္စတာထရမ့်အတွက်သတင်းစိုးကျွန်တော်ပြောပြစီကျွန်တော်တို့ကိုသွေးခွဲလို့မရနိုင်ပါဘူ
းအမေရိကန်သမိုင်းမှာလူအများဆုံးပါဝင်ခဲ့တဲ့ခြေတဲပွဲတွေနဲ့တခုပါဝင်ဖြစ်တဲ့ဒီ Washington Women's March ကိုစီရင်ခဲ့သူတွေကသမိုင်းတင်တဲ့ဒီခြေတဲပွဲကြီးကနေရရှိခဲ့တဲ့အခုလိုအရှင်ဟုန်ကိုဆက်အားကောင်းစေဖို့အတွက်သမ္မတထရမ့်ရဲ့ပထမရည်ရအတွင်းလှုပ်ဆောင်ချက်10ခုယူဖို့လှုပ်ရှားမှုဖြစ်တဲ့10 actions for the first 100 days season ဆိုတဲ့လှုပ်ရှားမှုကိုစတင်လိုက်ပါတယ်ပထမခြေလမ်းကတော့ကိုတက်ဆိုင်ရာလွှတ်တော်အမတ်တွေထံကိုကိုအတန်ကိုကြားစီဖို့ကိုရေးလိုတာကိုရေးပြီး post card တွေပို့ဖို့အားပေးတဲ့အရေးယူဆောင်ရွက်မှုပဲဖြစ်ပါတယ်ဒီလှုပ်ရှားမှုကိုဆက်ရက်တိုင်းမှာအရေးယူဆောင်ရွက်မှုအသစ်တစ်ကြိမ်ပြုလုပ်သွားမှာဖြစ်တဲ့အကြောင်းတင်ပြရင်ဒီသတင်းပါရဲ့မြို့သူများကန္တာကိုနှီးကုန်းချုပ်အပ်ပါတယ်ရှင်
ဒေါ်လာလာတန်စီစဉ်တင်ဆက်ပေးနေတဲ့အမျိုးသမီးကဏ္ဍကိုအခုလိုတောက်ကြနေညပိုင်းမှာအစ်စ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့စနေနေ့မနေ့ပိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်။အခုသုတဆောင်လင်အမေရိကန်တခွင်ကိုနားဆင်ရပါမယ်။ဒီတစ်ပတ်မှာတော့အမေရိကန်ပြည်ထောင်စုကတရုတ်နှစ်တစ်ကူပွဲတော်တွေအကြောင်းကိုအောင်ကစီစဉ်တင်ဆက်ထားပါရဲ့ရှင်။
ဇန်နဝါရီ28ရက်နေ့မှာကြာရောက်မဲ့တရုတ်နှစ်သစ်ကူပွဲတော်ကိုကမ္ဘာတစ်ဝှမ်းကျင်းပကြတာမှာအမေရိကန်ပြည်ထောင်စုရောက်တရုတ်နယ်ပွားတွေလည်းပါဝင်ဆင်နွှဲကြပါရယ်။တချို့ဒေသတွေမှာတော့သတင်းပတ်နဲ့ချီနှစ်သစ်ကူပွဲဆင်နွှဲကြပေမဲ့အများစုကတော့တရုတ်နှစ်သစ်ကူနေ့ဖြစ်တဲ့စနေနေ့မှာအကရွေအလမဲပြိုင်ပွဲတွေကျင်းပမှာဖြစ်တယ်လို့အစားအသောက်တွေလည်းကျွေးမွေးသွားမှာပါ။ Washington DC အမျိုးသားကြီးမြေမှာရှိတဲ့Smithsonian ပြလိုက်တွေကဒီ American အနုပညာပြလိုက်မှာဆိုရင်လေတရုတ်နှစ်သစ်ကူပွဲတော်ကျင်းပပြီးပျော်ပွဲရှင်ပွဲတွေစမ်းရည်ပြပွဲတွေနဲ့ရိုးရာအနုပညာကာပွဲတွေနဲ့ဖျော်ဖြေလေးရှိပါတယ်ဒီပွဲတော်ကိုတရုတ်ပြည်သူသမ္မတနိုင်ငံတန်ယုံနဲ့ပူးတွဲကျင်းပကြတာပါဇန်နဝါရီ29ရက်နေ့မှာတော့ Washington DC ကတရုတ်တန်းအရက်မှာနှစ်သစ်ကူအလှပြချီတက်ကြမှာပါငကားနဲ့ချင်းသေးအကတွေအပြင်အတီးအမှုတ်တွေလည်းပါဝင်တယ်လို့ပွဲတော်ကျင်းပရေးကော်မတီကပြောပါတယ်လူနာပြက်ကရင်ကိုအသုံးပြတဲ့ဗီယက်နမ်လူမျိုးတွေလည်းနှစ်သစ်ကူပွဲတော်ကိုဇန်နဝါရီ28ရက်နေ့မှာကျင်းပပါရယ်ဝါရှင်တန်မြို့နယ်နယ်နိမိတ်နဲ့ကဲ့ရဲ့ဗာဂျီးနီးယားပြည်နယ် Falls Church မြို့ကဒီ Eden Center လို့ခေါ်တဲ့ဗီယက်နမ်ဈေးဝယ်စင်တာမှာဆိုရင်လည်းနှစ်သစ်ကူပွဲကျင်းပပါရယ်စနေနေ့တနေ့လုံးပျော်ပွဲရှင်ပွဲတွေကျင်းပသွားမှာဖြစ်တယ်လို့လာရောက်လည်ပတ်ကြဖို့စင်တာပြင်ကြားရေးရုံးကဖိတ်ကြားပါရယ်အခုလိုတရုတ်နှစ်သစ်ကူပွဲတော်ကျင်းပတဲ့ရက်မှာဆိုရင်ဒီကမ္ဘာလူဦးရေ၄ပုံ၃ပုံလောက်ဟာအဲ့ဒီရက်မှာမိသားစုတွေပြန်လည်ဆုံစည်းကြပြီးညစာတွေဝိုင်းဖွဲ့စားတော့ကြတယ်လို့ပျော်ပွဲရှင်ပွဲတွေပျော်အိုးတွေလည်းပြည့်ဖောက်ကြပါရယ်အမေရိကန်ပြည်ထောင်စုအရှိတ်ဘက်ချမ်းကမြို့ကြီးတွေကနေစလို့ဒီအနောက်ဘက်ကမြို့ကြီးတွေအထိပါတရုတ်နှစ်သစ်ကူပွဲတော်ကိုလည်းကျင်းပကြတာပါတရုတ်လူမျိုးတွေတိတ်နဲ့ချီနေထိုင်တဲ့နယူးယောက်မြို့မှာဆိုရင်လည်းတရုတ်နှစ်သစ်ကူနေ့ကိုအများပြည်သူအားလည်းရဲ့အဖြစ်တောင်သတ်မှတ်ထားတာပါဆိုတော့ဒီနယူးယောက်မြို့မှာတော့တရုတ်နှစ်သစ်ကူပွဲတော်ကိုဘယ်လိုကျင်းပကြပါသလဲနယူးယောက်မှာနေထိုင်တဲ့ဒေါ်ဂျန်နီဖာကအခုလိုစပြီးတော့ပြောပြပါရစေ
။တရုတ်နှစ်သစ်ကူဟုတ်တယ်ဒီလဟိုနှစ်စန်းတစ်နှစ်မှာဆိုလို့ရှိရင်တော့ဟိုမိုးစလီကတော့ဒီ parade တွေပါလေတော့မလုပ်ကြဘူးအကုန်လုံးကကိုယ့်အမျိုးတွေတော့ပဲတွားပြီးတော့ celebrate တာပေါ့တော့တွားလဲကြတယ်။မိုးစလီက weekend next weekend ဆို February 5th မှာဆိုကျွန်တော်တို့အကြီးအကျယ် parade လုပ်ပါတယ်နယူးယောက် City မှာဒီ company တွေရှိတယ်ဒီတရုတ် environment တရုတ်အတင်းတွေရှိတယ်အကုန်လုံးခြိတက်တယ်
ဟိုအလှပြခြိတက်ပွဲတွေမှာဆိုလို့ရှိရင်ငကားအကတွေနောက်ချင်းသေးအကတွေပါတာပေါ့လေဆိုတော့ဟိုဘာကြောင့်အဲ့ဒီလိုအကတွေကိုထည့်သွင်းပြီးတော့ဖြောပေးရလဲဆိုတော့နည်းနည်းလောက်ပြောပြပေးပါလား
ဒီ lion den ဆိုတာကဒါဟိုးရှိခက်ကတရုတ်ဟိုလဲတော်မှာဆိုရင်အကုန်လုံးကဒီလဲသမားတွေကဒီရွာမှာဆိုရင်ဒီမကောင်းဆိုးတဲ့ nut တွေဒီရဲမိုးမရွာတဲ့အကြောင်းအရာမကောင်းဆိုးကြောင့်ဖြစ်တယ်ဆိုတာကိုတို့ကယုံကြည်ချက်တွေအကြောင်းတို့ကဒီချင်တဲ့ဆိုတဲ့အယုတ်ကြီးလှုပ်ပြီးတော့လူကဝင်ဝစ်ပြီးတော့ဒီအတန်ဘုံတန်ကျဲကျဲနဲ့ဒါကိုကတဲ့အခါမှာဒီမကောင်းဆိုးွားတွေကိုမောင်းထုတ်တဲ့တဘောမျိုးဒါမှမဟုတ်လေတို့ကတစ်ခါရင်ကျမိုးမရွာတဲ့အတွက်ကြောင့်လူတွေကစိတ်တက်ကြတယ်လယ်သမားတွေစိတ်တက်ကြတဲ့အခါမှာတက်ကြွအောင်လို့နောက်ပြီးမိုးကိုလည်းဆူတောင်းနေမိုးရွာဖို့ဆူတောင်းဖို့ဆိုပြီးတော့ဒီ Lion Dance ဆိုဒီ Dragon Dance ကိုလုပ်ကြပါတယ်
နယူးယောက်မှာဆိုလို့ရှိရင်လည်းပဲတရုတ်လူမျိုးတွေပေါ့လေတိုင်းကနန်းနဲ့ခြီးပြီးတော့တောင်တော်တော်များများနေကြတယ်လို့ဟိုကျွန်တော်တို့သိရပါတယ်ဆိုတဲ့အခါကျတော့အဲ့ဒီရက်တွေဆိုလို့ရှိရင်အားလရက်တွေအဖြစ်တောင်မှဟိုတတ်မှတ်ပေးတယ်ဆိုပြီးတော့လည်းဒါမျိုးဝနေပြီးတော့ပေါ့လေအားလရက်အဖြစ်ဟိုတတ်မှတ်ပေးတယ်လို့တောင်ကျွန်တော်တို့သိရပါတယ်ခင်ဗျ
ဟုတ်တယ်ကျမတို့နယူးယောက်စီးတီဒီမေယာလည်းကျွန်တော်တရုတ် community အတွက်တရုတ်နှစ်တကူမှာဆိုလို့ရှိရင် parking ကိုဟိုဟာဟိုမျိုးပေါ့ parking fee ပေးဖို့မလိုဘူးဆိုတော့သူကဟိုမျိုးပေးထားတယ်လေ restrict ပေးထားတယ် now community တွေအကုန်လုံးကလည်းခြိတက်လာကြတယ် now ကျမတို့စားပွဲတရုတ်နှစ်တကူစားပွဲဆိုပြီးတော့ဒီအတင်းတိုက်တွေကလည်းအများအားကိုယ့်အတင်းနဲ့ကိုယ်ပေါ့စားပွဲတွေအများကြီး celebrate လုပ်ကြတယ်တရုတ်ကဘာတရုတ်ရဲ့နှစ်ကူးတွေကဘာတွေလုပ်ကြတယ်ဟိုမှာအဝိအစားအကုန်လုံးကအနီရောင်ဝတ်တာလို့ဒီ envelope အနီရောင်ပေးတာတွေလို့အကုန်လုံးဒီ tradition ရဲ့အတိုင်းဒီနောက်လာတဲ့ generation ကလေးတွေအကုန်သိအောင်လို့အကုန်လုံးလုပ်ကြပါတယ်စားတဲ့မုတ်တွေရောဟိုအစားအစာတွေပါအစားပေါ့နော်အကုန်လုံးပေါ့
တရုတ်နှစ်တကူမှဆိုလို့ရှိရင်များသောအားဖြင့်တော့ဒါအနီရောင်တွေကိုသုံးဆွဲကြတာများပါတယ်ခင်ဗျဆိုတော့ဟိုဘာကြောင့်အနီရောင်ကိုအဓိကထားပြီးတော့သုံးဆွဲရလဲဆိုတော့နည်းနည်းလောက်ရှင်းပြပြပါလား
တရုတ်လူမျိုးဟုတ်ရှစ်တရုတ်လူမျိုးတွေကနှစ်ပေါင်း9000 6000 တော့ကြားတယ်ဟိုးရှိခက်ခက်ဆိုလို့ရှိရင်တို့ကနေကိုအရန်အဓိကထားတယ်နေကနေမရှိရင်လူသားတွေကဟိုမနေနိုင်အောင် survive လို့မရဘူးဆိုတော့တို့ကယုံကြည်တယ်လေနေဟာဆိုမီးပဲမီးဟာဆိုအနီပဲဆိုပြီးတော့အနီဟာငါတို့ရဲ့ဒါ lucky အရာ lucky color ဆိုပြီးတော့တို့ကဟိုအယူယူကြတယ်လေအနီမရှိနေတာမရှိရင်ကျမတို့နေလို့မရဘူးဆိုတဲ့အတိတ်ပဲအဲ့ကြောင့်တို့ကအနီရောင်ကိုရွေးကြတယ်အနီရောင်က lucky color အနီရောင်ကကုတ္တကံကိုပေးတယ်အနီရောင်ကတတ္တိကိုပေးတယ်ဆိုပြီးတော့တို့ကဒါကိုယုံကြည်ကြတယ်ဒါကြောင့်ဝတ်လို့ရှိရင်လည်းအနီရောင်ဝတ်ကြတယ
်ဟုတ်ကဲ့တရုတ်နှစ်တကူရက်မှာဆိုလို့ရှိရင်စာရေးအနီတွေကိုပတ်စံထည့်ပြီးတော့ပေးကြတဲ့အလေးအထားလည်းရှိပါတယ်အဲ့ဒီအကြောင်းလေးကိုလည်းနည်းနည်းရှင်းပြပေးပါလား
ဘာဖြစ်လို့ဒီအနီရောင် red envelope လေးတွေကိုပေးလဲဆိုတော့ဒါကလူကြီးတွေကိုပူဆော်တာပေါ့နော်အသက်ကြီးတဲ့လူတွေကိုဒီ red envelope ထဲမှာပတ်စံလေးတွေထည့်ပြီးတော့အသက်ကြီးတဲ့လူတွေပူဆော်တယ်ကလေးတွေကိုကြတော့လဲကလေးတွေကိုပေးလို့ရှိရင်လဲဒါကလေးတွေဝင်းတောင်လို့ပေါ့နှစ်တကူဆိုရက်ဒါ tradition တွေကိုတိဖို့ဆိုပြီးတော့ပေးကြတာပေါ့နော်ဒါပြင်အဲ့ဒီ red envelope ကလည်းပဲမြောက်တော့အပြင်မင်္ဂလာမဆောင်သေးတဲ့အပြိုလူငယ်ကလေးတွေကိုပေးတယ်ဒါမှမဟုတ်အသက်ကြီးတွေကိုပေးတယ်မင်္ဂလာဆောင်ပြီးရင်တော့သူတို့မပေးတော့ဘူးအိမ်အောင်ရှိပြီ already မချူရပြီဆိုတဲ့အတိတ်ပဲပဲပေါ့နော်
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဒီတရုတ်နှစ်တကူရက်မှာဆိုရင်ဒါဟိုများသောအားဖြင့်ရောဘာတွေလှုပ်လေရှိကြလဲခင်ဗျအ
ာကျမကိုယ်တိုင်ဆိုရင်ကျမဟိုအခုတော့မှကျမခုနလက်စိတ်ရပြောတာလဲကျမမုတ်လုံနေပါတယ်ဒီတရုတ်နှစ်တကူအတွက်မုတ်လုံတယ်ဒီမုတ်တွေကိုလည်းကျမဟိုအတက်ကြီးတဲ့ကျမဟိုအမျိုးတွေကိုလည်းဒီမုတ်တွေညတော့လက်ဆောင်ပေးကြတာပေါ့နော်နှစ်တကူ lucky for ဆိုတဲ့အတိတ်ပဲပါပဲနောက်ပြီးတော့ဟိုစားပွဲခမင်းစားပွဲဒင်နာအဓိကပဲပေါ့နော်အကုန်လုံးဒါကြည့်တမရသားသမီးတွေမိတွေမြစ်တွေဟိုတူတွေမောင်တွေအကုန်လုံးလာပြီးတော့ဒီ gathering ပေါ့ဒီတနေ့စာခမင်းကိုတော့လာဖို့လာပြီးအတူစားရမယ်ဘာနဲ့တူလဲဆိုပမာဟိုတို့ western က thanksgiving ပုံစံမျိုးပဲပေါ့
ဒီနေ့ဟာတရုတ်ယူရအရဆိုရင်တော့ကျက်ဖတ်နေဖြစ်တာပေါ့လေဆိုတော့အဲ့ဒီအကြောင်းရောပြပြပြောအောင
်ဒီနေ့ကဟုတ်တယ် rooster နေ့ rooster ကကျမတို့ရဲ့ chinese harvest ကုန်းမှာဆိုရင်သူကနံပါတ်30ချိန်တယ်လေrooster ဆိုတဲ့မိနင်းကလည်း rooster ဟာအင်မတန်မှတစ္ဆာရှိတယ်ဂရိတည်တယ်သူကဟိုပြောရမယ်ဆို sign of time ပေါ့နော်အရင်တော့ဆိုရင်ဒီလယ်သမားတွေကဒီနိုင်ရင်မရှိဘူးနေထွက်လာအောင်မှသူတို့ကနေထွက်ထိမဆောင်နိုင်ဘူးအလုပ်လုပ်ဖို့အတွက်ဆိုတော့ဒီ rooster ကိုအားကိုးရတယ် rooster អော်လို့ရှိရင်အားလုံးကအကုန်လုံးဟေးထားကြဟေးအလုပ်ကြောင့်ကြဖို့အစဉ်တင်အပြင်နေရောင်ရှိတာနဲ့သူတို့ကလဲတဲ့စိတ်ပြီးအလုပ်လုပ်တော့တာအဲဒါကြောင့် rooster ဟာလေသမားတွေအတွက်အလုသမားတွေအတွက်ပေါ့နော်သူတို့ကဒါကိုအရန်တစ္ဆာရှိတဲ့တတော်တကောင်လို့ထားပါတယ်
ကွာအဆီဇင်တက်ဆက်ပေးနေတဲ့သုတဆုံလင်းအမေရိကန်တခွင်ကိုအခုလိုတောက်ကြနေညမှာအစ်စ်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အင်္ဂါနေ့မနေ့ပိုင်းမှာနားဆင်နိုင်ကြပါရဲ့ရှင
်ဒီတစ်ပတ်တော့ဆောက်လို့ရေးမှာအသုံးတင်လာတဲ့ asbestos လို့ခေါ်တဲ့ကြောက်ကွင်းရဲ့အန္တရာယ်ကိုသဘာဝဝန်ကျင် engineer ဒေါ်အီဂျီကပြောပြပေးမှာပါကြောက်ကွင်းဟာအမြင့်ပုံဆောင်ခဲတွေပါတဲ့သဘာဝဆီလီကန်ကျွန်းထွက်ပါအမျိုး6မျိုးရှိပြီးအမြင့်ပုံဆောင်ခဲလေးတွေရဲ့အယံကိုလိုက်ပြီးနာမည်ပေးလို့ရှိပါတယ် အဖြူရောင်ဖြစ်တဲ့ white asbestos က chrysotile ဖြစ်ပြီးအပြာရောင် blue asbestos က crossidolite ဖြစ်ပါတယ်။အညူရောင် ammosite အပြင်အစိမ်းရောင် asbestos တွေလည်းရှိပါတယ်။ဒီကြောက်ခွန်းတွေကို mine တူလာခဲ့တာလွန်ခဲ့တဲ့နှစ်ပေါင်း4000ကျော်ကတည်းကပါ။ဖွံ့ဖြိုးပြီးနိုင်ငံတွေမှာသုံးဆွဲဖို့အတွက်တားမြစ်ထားတဲ့ကြောက်ခွန်းကိုမြန်မာအပါအဝင်ဖွံ့ဖြိုးဆဲနိုင်ငံအတော်များများကအခုထိသုံးနေကြဆဲဖြစ်ပါတယ်။ဒီကြောက်ခွန်းကိုဘာကြောင့်သုံးဖို့အတွက်သဘောကျကြတာပါလဲ
သူကအပူခံနိုင်တဲ့တို့တဲ့ကြောင့်မလို့ခံတဲ့ကာဝေးမှုပစ္စည်းအနေနဲ့သုံးတယ်အများပြည်သူတွေသုံးတဲ့အဆောက်အဦတွေမှာမီးခံနိုင်အောင်ဖြန့်ပေးတဲ့အရာအဖြစ်နဲ့သုံးတယ်နောက်ပြီးတော့မော်တော်ကားတွေမှာဗရိတ်တုံးတွေမှာအနားသတ်အကွတ်ဖြစ်လဲသုံးကြတယ်အိမ်ခေါင်းမိုးတဲ့အခါမှာသုံးတဲ့ပြီးသားမြေရှိတယ်နောက်ပြီးတော့ပိုက်တွေလုတ်တဲ့ပြီးသားမြေရှိတယ်အဲ့ပြီးသားမြေတွေမှာကြံ့ခိုင်အားကောင်းမှုအတွက် asbestos ကိုအဖြစ်ခံပစ္စည်းဖြစ်သုံးကြတယ်။မီးခံအဝင်လုတ်တဲ့ခါမှာလည်းအမြင်ဖြစ်သုံးကြတယ်။ asbestos ကအမြင်နေဖြစ်တယ်။အမြင်နေဖြစ်တော့သူတို့ကိုတွန်းနေကြကြသုံးကြပေမဲ့သူတို့ရဲ့ဆိုးကျိုးတွေကိုတိလာကြတဲ့အတွက်ကြောင့်မလို့1980နောက်ပိုင်းမှာတိတ်ပြီးမသုံးတော့ဘူးအသုံးကကျလာတယ်
။ကြောက်ခွင်းရဲ့ထူးခြားတဲ့မီးဒဏ်ရာသီဥတုဒဏ်ခံနိုင်တဲ့ဂုဏ်သတ္တိတွေနဲ့ဝန်အားခံနိုင်ရရှိတာတွေအပြင်ဈေးကလည်းတိတ်ပြီးတက်တာတော့မဟုတ်ဒီ၁၉ရာစုနှစ်လောက်ကစားပြီးတွင်တွင်ကြဲကြဲသုံးလာကြတဲ့ကြောက်ခွန်းကိုအခုသုံးဖို့အတွက်ဘာကြောင့်ကြောက်လာကြပါသလဲ
အဖြူရောင်ဖြစ်တဲ့ asbestos က chrysotile မျိုးဟာကင်ဆာတစ်မျိုးဖြစ်စေတယ်မတမ်းမလည်းဖြစ်ခဲတဲ့ကင်ဆာမျိုးနောက်ပြီးတော့ကုလို့လည်းမရတဲ့ကင်ဆာ mesothelioma လို့ခေါ်တယ်အဲ့ဒါဘယ်မှာဖြစ်တယ်လဲဆိုရင်ရင်ဘတ်ထဲထဲမှာရင်ဘတ်ကိုအနားကွတ်ထားတဲ့နော် lining ပေါ့နော် lining နဲ့ပိုက်ထဲကအခေါင်းထဲမှာပိုက်ခေါင်းထဲမှာဖြစ်ကြတယ်အဆုတ်ကအမေးပါကိုလည်းကင်ဆာဖြစ်တယ်အဲ့ဒါလည်းဖြစ်လာတဲ့အတွက်ကြောင့်မလို့အသုံးအပတန်မှကျသွားတာဖြစ်တယ်အပြာရောင်နဲ့အညူရောင်ကတော့အဖြူရောင် asbestos ဆာလို့ရှိရင်သူကပိုပြီးဖြောင်းတယ်ပါတယ်အမြင်ကလည်းနည်းနည်းပိုတိုတယ်အဲ့တော့ကြောင့်မလို့သူကအဆုတ်နှမ်းချောင်းတွေကိုသူကတစ်ခါနဲ့ဝင်သွားလို့ရတယ်ဝင်သွားလို့ရပြီးတော့အဲ့ဒီမှာကင်ဆာဖြစ်ဖို့အားပိုပြီးတော့ပြင်းတယ်အဲ့လိုမျိုးကင်ဆာမဖြစ်ဘူးဆိုလို့ရှိရင်လည်း asbestos ကရောဂါတစ်မျိုး asbestosis လို့ခေါ်တယ်ပါလဲဆိုတော့ asbestos မှာရှိတဲ့အမြင်တွေကအဆုတ်ထဲကိုရောက်သွားတာဒီလိုရောက်သွားလဲဆိုရှူလိုက်လို့ရောက်သွားတာရှူလိုက်လို့ရောက်သွားတယ်နောက်ပြီးတော့အဲ့အမြင်တွေနဲ့ခန္ဓာကိုယ်ကအကျရှိသောထိတွေ့မှုရှိတဲ့အတွက်ကြောင့်မလို့ဖြစ်တာအဆုတ်မှာရှိတဲ့ဇီဝပစ္စည်းအစုလေးတွေပေါ့နော် tissue တွေကအမာရွတ်တွေဖြစ်လာတယ်အသက်ရှူတဲ့ခါမှလည်းဟိုက်လာမယ်ခက်ခဲလာမယ်လူတစ်ယောက်ကချက်ချင်းတစ်ခါလေးမဖြစ်ဘူးဒီအဆုတ်ထဲမှာဆိုလို့ရှိရင်လေပြုံတွေကနော်အကြီးတွေရောမကောက်အသေးလေးတွေလည်းရှိတယ်အဆုတ်ထဲမှာ cell တွေမှာလည်းလေအိတ်ကလေးတွေရှိတယ်အဲ့တော့သူတို့ရဲ့လုပ်ငန်းဆောင်တာတွေကိုအနှောက်အယှက်တွေဖြစ်စေတယ် as well so အမြင်တွေကိုရှူရအပြင်အဲ့လူတယောက်ကဈေးနေတဲ့တောက်မယ်ဆိုရင်အဲ့နှစ်ခုပေါင်းလိုက်တဲ့ကြောင်ဖြစ်လာတဲ့ကင်ဆာဖြစ်နိုင်စေတဲ့အားကပိုပြီးတော့များတယ
်။ကြောက်ခွန်းကိုရှူရှိုက်မိသူတွေမှာယောဂါဖြစ်ပွားမှုဟာချက်ချင်းမသိလာတဲ့အတွက်ဂရုမစိုက်မိတာကများပါလေ။တကယ်တော့သဘာဝအလျောက်တွေ့ရလေရှိတဲ့ဒီကြောက်ခွန်း6မျိုးစလုံးကိုကာစီနိုဂျင်လို့ခေါ်တဲ့ကင်ဆာဖြစ်စေတဲ့ပစ္စည်းဖြစ်နေသတ်မှတ်ထားပါလေ။သူနဲ့ထိတွေ့မှုရှိသူသေဆုံးနှုန်းဟာတစ်နှစ်ကိုတသိန်းလောက်ရှိတယ်လို့သတင်းထုတ်ပြန်ထားတဲ့ILO အလုံသမားအဖွဲ့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ဆေးသုတေသနအဖွဲ့တွေပြင်နိုင်ငံပေါင်း50ကျော်ကပါသူ့ကိုမသုံးဆွဲဖို့အတွက်တားမြစ်ထားပါတယ်တားမြစ်မှုတွေလုပ်တဲ့နိုင်ငံတွေရှိတယ်လို့တင်းကျပ်တဲ့စီကံတွေနဲ့ခွင့်ပြုတဲ့နိုင်ငံတွေလည်းရှိပါတယ
်လုံးဝတားမြစ်ထားတယ်ကျန်းမာ EU နိုင်ငံတွေနဲ့ Australia တွေလည်းပါတယ်သို့တော်လည်း American မှာကတော့သူတားမြစ်ထားတာတော့မရှိဘူးasbestos ကိုဘယ်လိုကင်တွေဆောင်ရွက်ရမယ်ဆိုတော့သတ်မှတ်ချက်တွေတော့ရှိတယ်။ဒါပေမဲ့လည်းအမေရိကန်မှာဆိုလို့ရှိရင် asbestos ပတ်သက်တဲ့ပစ္စည်းအစ်စ်တွေတော့မထုတ်ရပါဘူး။သူတစ်ဖြင့်ကျောင်းနေမှာဆိုလို့ရှိရင် asbestos ကိုဘယ်လိုထိန်းသိမ်းမယ်ဆိုတော့အစီအစဉ်ကိုဆွဲရတယ်။အဆောက်အဦတွေကိုပြင်တာဖြတ်တာပဲဖြစ်တယ်။ဘယ်လိုကင်တွေထိန်းချုပ်မယ်ဆိုတာအစီအစဉ်တွေလုပ်ရတာဖြစ်တယ်။ permit တွေပါယူရတယ်။ asbestos ကိုတတိချက်ချဖယ်ထုတ်ပြနိုင်တဲ့ကျွမ်းကျင်တဲ့ပညာရှင်တွေသုံးရတယ်။
မြန်မာနိုင်ငံမှာကြောက်ခွန်းကို1992တွင်မှာအစိုးရအဆောက်အဦတွေဆောက်လို့ရမှာတွင်တွင်ကျကျသုံးခဲ့ပြီး2004ခုနှစ်လောက်မှာတော့မိုင်းတူတာတွေပါရက်ခဲ့တာပါဒါပေမဲ့နိုင်ငံရခြားကတင်ပို့တဲ့ကြောက်ခွန်းတွေကိုသုံးနေစေဖြစ်ပါတယ်ဒီကြောက်ခွန်းကိုမြန်မာနိုင်ငံမှာမသုံးသင့်ဘူးလို့အကြံပေးပါတယ
်ပမာပြည်မှာဖွံ့ဖြိုးတိုးတက်တဲ့နိုင်ငံမဟုတ်သေးတဲ့တကြောင်မလို့ asbestos ဖေရှားဖို့ကျွမ်းကျင်တဲ့အတတ်ပညာရှင်တွေလည်းမရှိသေးဘူး asbestos အဆောက်အဦတွေမှာရှိသားမရှိသားဆိုတော့စမ်းသပ်ဖို့ဤပညာလည်းမရှိသေးပါဘူး
မျိုးရောခမ်းမနဲ့ဖူးကြီးရေကာတာတွေအပါအဝင်အဆောက်အဦတော်များများမှာဒါကိုသုံးဆွဲခဲ့ပေမဲ့မှတ်တမ်းမှတ်ရာကောင်းကောင်းမရှိတဲ့အတွက်သူ့ရဲ့အန်ဒီယေကိုကာကွယ်ဖို့လုပ်ရမှာအခက်အခဲတွေရှိနိုင်ပါတယ်။ဒါကြောင့်အစိတ်တဲ့အန်ဒီယေကိုအများသိလာအောင်ပညာပေးရမှာပါ
asbestos ရဲ့အနေအကိုလူတွေနည်းနည်းသိတာအောင်ပြောပြပို့လို့ရတယ်။ဥပမာအလုပ်သမားတွေကားဆိုလို့ရှိရင်ကားပရိနဲ့ပတ်သက်ပြီးလုပ်ကင်နေတဲ့လူတွေ၊ engineer တွေရှိတယ်။ engineer တွေကအဆောက်အဦတွေကိုဖြည့်ရမယ်၊ပြင်ရမယ်။အလုပ်သမားတွေရှိတယ်။သူတို့တွေကို asbestos ရဲ့အနေအကိုတေချာသိတာအောင်ပြောပြရမယ်။နောက်ပြည်သူလူတွေတွေကလည်းပြအောင်ပြောပြရမယ်စီပင်သားရလို့အဖွဲ့အစည်းတွေကနေ asbestos ကိုစနစ်တကျဆွန့်ပစ်နိုင်အောင်လုပ်ပြရမယ်ပြီးတော့အလုပ်ရှင်တွေဘာတွေရလဲအလုပ်သမားတွေကိုလိုအပ်တဲ့အဝတ်အစားအသက်ရှူတဲ့ set တို့ဘာတို့ပေးရမယ်အရေးသွေးကောင်းတဲ့နှာခေါင်းစည်းတတ်နိုင်တဲ့များတော့လုပ်ထားပေးရမယ်အိမ်ပြင်နာတို့ဘာလို့လုပ်မယ်ဆိုလို့ရှိရင်အိမ်ထဲမှာလူတွေဘာတွေမရှိတာကောင်းတယ်ခလေးကျောင်းတွေဘာတွေဆိုလို့ရှိရင်လည်းနည်းနည်းစစ်ဆေးပြီးတော့ဘယ်ခလေးကျောင်းထဲမှာ asbestos တုံးထားတဲ့အပိုင်းတွေကတော့ဘာတွေပျက်စီးနေတယ်ဆိုတာကိုသိရှင်အောင်လုပ်ရမယ် asbestos ရှိနေလို့ရှိရင်ဆိုင်းမုတ်တွေပဲကတ်ထားရမယ်ထို့ပြုလို့ပဲအိမ်တွေဘာတွေဒီဖြတ်တာတို့ပြန်ပြင်နာတို့ဆိုလို့ရှိရင်ဆိုင်းမုတ်တွေပဲကတ်ထားရမယ် asbestos အနေရရှိပါတယ်ဆိုတာကို asbestos ဘာတွေပျက်စီးနေဆိုလို့ရှိရင်ပြက်နေပြီလားအမုံတွေထွက်ကျနေပြီလား꽈နေပြီလားဆိုတော့သတိထားရမယ်အဓိကကတော့ဌာနပေါင်းများစွာပူးပေါင်းဆောင်ရွက်ဖို့လိုတယ်။ဥပမာဆိုရင်အဆောက်အုံနဲ့ပတ်သက်တဲ့ဌာနကွန်ထရိုက်တာတွေ၊အင်ဂျင်နီယာတွေဒီပေးဖို့လိုတယ်။ကျန်းမာရေးဌာနကလည်း asbestos နဲ့ပတ်သက်တဲ့အန္တရာယ်တွေပြောဖို့လိုတယ်။စီဗင်းကလည်းဘယ်လိုဆွန့်ပြေးရမလဲ။တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဌာနကလည်းဘယ်လိုအန္တရာယ်ရှိတယ်၊ဘယ်လိုကင်တွယ်မယ်၊ဘာတွေလုပ်တင်တယ်ဆိုတာတွေကိုအားလုံးဝိုင်းဝန်းပြီးတော့ပူးပေါင်းမှပါဖြစ်မယ်
။တဘာဝဝန်းကျင်အင်ဂျင်နီယာဒေါ်အေးကြီးရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်။တော်ရရှင်များရှင် NRI အစိုးရသည့်လက်ထက်မှာအကျင့်ပြတ်ချစားမှုတိုက်ဖြတ်ရေးကြိုးပမ်းဆောင်ရွက်မှုတွေကြောင့်အရင်ထက်စာရင်တိုးထက်မှုလက္ခဏာတချို့တွေ့ရတဲ့အကြောင်းကမ္ဘာတဝန်အဂရိလိုက်စားမှုတွေကိုစောင့်ကြည့်အကဲခတ်နေတဲ့ Transparency International အဖွဲ့ရဲ့အစီရင်ခံစာတစ်ကဖော်ပြပါရယ်မြန်မာနိုင်ငံမှာလက်ပေးလက်ယူမှုတွေဘယ်နေရာတွေမှာကြံနေသေးသလဲနှစ်ပေါင်းများစွာအမြင့်တွင်နေတဲ့အဂရိလိုက်စားမှုပြဿနာတိုက်ဖြတ်ရေးဘာတွေလုပ်ဖို့လိုအပ်နေသေးသလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ဖုန်းနံပါတ် 1-239-382-555 လေးကိုဖြစ်စေ email လိပ်စာ bamis@voanews.com ကိုဖြစ်စေကြိုတင်ပြီးတော့ဖုန်းနံပါတ်တွေပေးပို့ထားနိုင်ကြပါတယ်ရှင်မနက်ဖြန်စနေနေ့မနက်ပိုင်းအစီအစဉ်တွေကိုတော့အခုညပိုင်းမှာနားဆင်ကြရတဲ့အမျိုးသမီးနဲ့သိပ္ပံနဲ့ဤပညာကန္တာတွေပြန်ပြီးတော့နားဆင်ကြရမှာဖြစ်ပါတယ်ရှင်ကုညာပိုင်းစီစဉ်ဆုံးမတက်ခင်မှာတရင်ချင်းချုပ်ကိုကိုကျော်ကျော်တင်ကကြေညာပေးပါဦးမယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဗြိတိသျှဝန်ကြီးချုပ်ထရီဇာမေတို့ဒီကနေ့သမ္မတအင်ပြူတော်မှာတွေ့ဆုံဆွေးနွေးဖို့ရှိပြီးပူးတွဲသတင်းစာရှင်းလင်းပွဲလည်းလုပ်ဖို့ရှိပါတယ်။ထရီဇာမေဟာမစ္စတာထရမ့်သမ္မတဖြစ်လာပြီးကြတဲ့အခါဆိုရင်ပထမဆုံးတွေ့ဆုံနဲ့ပြည်ပခေါင်းဆောင်ဖြစ်ပါလိမ့်မယ်။ခေါင်းဆောင်နှစ်ယောက်စလုံးဟာသူတို့ရဲ့နိုင်ငံတကာဆက်ဆံရေးကိုအထူးသဖြင့်ကုန်သွယ်ရေးကနေတဆင့်ပြုပြင်ပြောင်းလဲမှုတွေလုပ်ဖို့စထားပြီးပါပြီ။ပြည်ထောင်နိုင်ငံအနေနဲ့ကမ္ဘာမိတ်ဖက်နိုင်ငံတွေနဲ့ကုန်သွယ်ရေးခိုင်မအားကောင်းအောင်လုပ်နေချိန်မှာပဲဥရောပသမဂ္ဂ EU အတွက်လုပ်ပေးရမယ့်တာဝန်တွေကိုဆက်လုပ်သွားမှာဖြစ်တယ်လို့ပြည်ထောင်ဗန္ဓာယေးဝန်ကြီးကပြောပါတယ်။ EU ဗန္ဓာယေးဝန်ကြီးတွေရဲ့စီးပွားရေးနဲ့ဗန္ဓာယေးရာကောင်စီ ECOFIN အစည်းအဝေးကျင်းပနေတဲ့ Brussels မြို့တော်မှာဝန်ကြီး Philip Hammond ကပြည်တော်တွေကိုဒီကနေ့ပြောတာပါ။ပြည်ထောင်နိုင်ငံဟာ EU ဖွဲ့ဝင်ဖြစ်အပြည့်အဝဆက်ပါဝင်နေပြီးကျွန်တော်ရဲ့လူ့ဖော်ကိုင်မဲ့ဗန္ဓာယေးဝန်ကြီးတွေနဲ့ဆွေးနွေးဖို့ဒီမှာရောက်နေတာပါလို့ဝန်ကြီး Hammond ကပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့စနေနေ့မှာတယ်လီဖုန်းကနေတဆင့်စကားပြောကြလိမ့်မယ်လို့ယူဆရပြီးဒါဟာမစ္စတာထရမ့်တရားဝင်သမ္မတတာဝန်ယူပြီးတဲ့နောက်ခေါင်းဆောင်တို့ပထမဆုံးအကြိမ်စကားပြောတာဖြစ်ပါလိမ့်မယ်။အမေရိကန်နိုင်ငံသားရေးဌာနကအစင်းမြင့်တာဝန်ရှိသူ၅ဦးဟာတာဝန်အသီးသီးကနေနှုတ်ထွက်သွားကြပါပြီ။သမ္မတဒေါ်နယ်ထရမ့်ကနိုင်ငံသားရေးဝန်ကြီးဖြစ်ခန့်အပ်ဖို့ရထားတဲ့ Rex Tillerson ကိုအထက်လူတော်ကအတီးပြုဖို့ရပိုင်းမယ်လို့ထောက်တဲ့အချိန်မှာအခုလိုနှုတ်ထွက်သွားကြတာပါ။ဖေဖော်ဝါရီလ10ရက်နေ့မှာကျင်းပဖို့စီစဉ်ထားတဲ့ဆီးရီးယားငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုဖေဖော်ဝါရီလနှောင်းပိုင်းအထိရွှေ့လက်တယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးကစောပိုင်းမှာပြောပေမဲ့ကုလသမဂ္ဂကတော့ဒီကိစ္စကိုအတိမပြုပါဘူးခင်ဗျာ
။တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်တင်ပြညာပေးသွားတာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုရနိုင်ဖြစ်ဖြစ်တန်ဖန်းအင်ဂျင်နီယာကတော့ဘွိုက်တက်ဆောင်ရဖြစ်ပါတယ်ရှင်။ VOA American တရက်စနေနေ့မနက်ဖက်စီစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 49တို့ကနေတိုက်ရိုက်ဖန်ယူနိုင်နိုင်ကြပါတယ်။ VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်ရှင်။တော်ရရှင်များအားလုံးကိုရစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.